Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့နှစ်သစ်ကူအခါသမျှဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဧပြီလ17ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလူမီတာ2440 51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook YouTube ကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့ဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ဆက်တဲ့အခါမရီဥပိုးမြို့ဒီရုရှားလက်ထဲကိုမကျရောက်သေးဘူးလို့ယူကရိန်းဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။တခါသူတို့ခေါင်းဆောင်အသက်ခံခဲ့ရတဲ့အတွက်လက်စားချေဖို့အတွက်ဒီယူကရိန်းစစ်ပွဲကိုအသုံးချပြီးတော့ဥရောပကိုတိုက်ခိုက်ကြဖို့ IS ခေါင်းဆောင်တွေကလှုပ်ဆော်နေပါတယ်။အဲဒီနောက်မှာတော့ဒီနှစ်တကူအခါသမယဆူတောင်းတဲ့ပတ်သက်ပြီးတင်ပြတဲ့အခါမှာ
တိုင်းသားဒေသတွေမှာအင်အားအလုံးကျွန်းတုံးပြီးတော့တိုက်ခိုက်မှုတွေဖြစ်ပေါ်နေတဲ့အတွက်ထောင်ပေါင်းများစွာသောလူတွေဒုက္ခခံနေတဲ့ရှင်းတောင်ထဲမှာရှိနေတဲ့လူတွေလည်းမတရားဖမ်းဆီးနှိပ်စက်ခံထားတာတွေရှိတယ်။အကြောင်းမလို့ကျွန်တော်တို့မြန်မာပြည်
ကကနေဒါနိုင်ငံကဥညွန့်လှပြောကြားသွားတာဖြစ်ပါတယ်။သတင်းနဲ့ပြီးမှတင်ဆက်ဖို့ရှိပါတယ်။တခါဘုန်းတန်တနတ်တန်ဒီလွှမ်းခြုံနေတဲ့ကရင်ဒေသတကြံကာလအခြေအနေကိုလည်းတင်ပြဖို့ရှိပြင်ဆင်ထားပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုကြားရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်ဇန်တာတို့ပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းနိုင်ငံရဲ့မဟာဗျူဟာကျစစ်ကမ်းမြို့မာရူပိုကိုယူကရိန်းတို့ထိန်းချုပ်ထားစေပဲလို့ယူကရိန်းဝန်ကြီးချုပ်ဒန်နစ်ရှမီဟာကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်ရုရှားတပ်တွေဝိုင်းထားတဲ့မာရူပိုမှာရှိတဲ့ယူကရိန်းတိုက်ခိုက်ရေးဓမ္မတွေလက်နက်ချဖို့အတွက်ရုရှားဘက်ကနောက်ဆုံးသတ်မှတ်ချက်ကြော်လွန်သွားပြီးနိုင်ရီအတော်ကြာချိန်မှာဝန်ကြီးချုပ်ရှမီယော်ကရုရှားလက်ထဲဒီမျိုးမကြသေးဘူးလို့အမေရိကန်ရုပ်သံ ABC မင်းမြန်းကမ်းမှာပြောကြားလိုက်တာပါ။ဒါအပြင်ဒီမျိုးမှာယူကရိန်းတပ်သားတွေရှိနေဆဲဖြစ်ပြီးအဆုံးထိတိုက်ခိုက်မှာဖြစ်ကြောင်းလည်းပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကဒီစစ်ပွဲမှာသူတို့နိုင်နေတယ်လို့ယုံကြည်ကြောင်းသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးမင်းမြန်းရံမှာတော့ဝန်ကြီးချုပ်ရှမီယော်ကယူကရိန်းမှာမျိုးကြီးအများပြားဟာရုရှားတပ်တွေအဝိုင်းခံနေရပေမဲ့တောင်ပိုင်းကခါဆင်တမျိုးတည်းသာရုရှားကိုထိန်းချုပ်ထားနေတာဖြစ်ကြောင်းပြောပါတယ်။ဒါအပြင်မြို့ရွာပေါင်း900ကျော်ဟာလည်းရုရှားသိမ်းပိတ်မှုကနေပြန်လွတ်မြောက်လာပြီးဖြစ်တယ်လို့ယူကရိန်းအနေနဲ့အရှေ့ပိုင်းကဒွန်ဘတ်ဒေသကိုအငြင်းခံအရှုံးပေးမှာမဟုတ်ကြောင်းပြောပါတယ်။ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကလည်းရုရှားရဲ့အဝိုင်းခံနေရတဲ့မော်ရီယိုပိုကယူကရိန်းတပ်သားတွေအသက်ခံရမယ်ဆိုရင်ရုရှားနဲ့ပြစ်လုံနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲလည်းပြတ်သွားနိုင်တယ်လို့ပြောပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးဒါဟာလမ်းဆုံးနေပြီလို့ရုရှားသမ္မတပူတင်ကပြောထားတာပါ။ယူကရိန်းဝန်ကြီးချုပ်ရှမီဟာကတော့ဖြစ်နိုင်ရင်တန်တမာရေးရဖြေရှာဖို့အတွက်ယူကရိန်းကလိုလားတယ်လို့တနင်္လာနေ့မှာပြောကြားလိုက်ပါတယ်။ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံအနေနဲ့ယူကရိန်းကိုဒေါ်လာငွေဘီလီယံ50အကူအညီပေးဖို့အတွက်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီရဲ့စီးပွားရေးအကြံပေးအော်လန်ဥစတန်ကိုကတနင်္ဂနွေနေ့မှာပန်ကြားလိုက်ပါတယ်စစ်ပွဲကြောင့်ယူကရိန်းရဲ့ရာသုံးငွေဆင်းမှာနောက်ထပ်6လအတွက်လူငွေပြနေတဲ့အတွက်ဒါကိုကာမိစေဖို့ G7 နိုင်ငံတွေကိုသမ္မတကအကူအညီတောင်းခံတာဖြစ်ကြောင်းနိုင်ငံတော်ရုပ်တံကနေပြောကြားလိုက်တာပါယူကရိန်းမှာလက်ရှိအခြေအနေတိုင်းဆိုရင်တစ်လကိုလူငွေကယူရိုငွေ9ဘီလီယံလောက်ရှိနေတာကြောင့်လာမယ့်6လအတွက်အခုလိုတောင်းခံရတာဖြစ်ကြောင်းလည်းပြောပါတယ်။တကယ်လို့တခြားရွေးချယ်စရာနီလန်းတွေရှိရင်လည်းဆွေးနွေးမှာဖြစ်ကြောင်းပြောပါတယ်။နီလန်းတစ်ခုအနေနဲ့ယူကရိန်းဘက်ကစဉ်းစားတာတစ်ခုကနိုင်ငံတကာဈေးကွက်မှာဒီရန်ပုံငွေကိုချီးဖို့အတွက်300ရာခိုင်နှုန်းကူပွန်စာချုပ်လို့ခေါ်တဲ့ဘွန်တွေကိုထုတ်ပေးဖို့ဖြစ်ကြောင်းလည်းပြောပါတယ်။ February 24ရက်ကစပြီးယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာကြောင့်အခုဆိုစစ်ပွဲဟာ2လနီးပါးရှိနေပြီဖြစ်ပါတယ်။ယူကရိန်းအတွက်အမေရိကန်ဥရောပနဲ့ကမ္ဘာနိုင်ငံအများပြားကငွေကြေးအရာရောစီးရေးအရာပါအကူအညီတွေပေးနေကြတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအနေနဲ့စစ်သွေးကြော်တွေကိုနားခိုရနေရပေးမထားဖို့ပါကစ္စတန်ကတနင်္လာနေ့မှာပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။ပါကစ္စတန်နိုင်ငံမှာတိုက်ခိုက်မှုတွေတိုးလှုပ်လာနေတဲ့ပါကစ္စတန်နယ်ပွားတာလီဘန်စစ်သွေးကြော်တွေကိုခိုအောင်ခွင့်မပေးဖို့အတွက်အာဖဂန်မှာထိန်းချုပ်ထားတဲ့တာလီဘန်တွေကိုပါကစ္စတန်အစိုးရကတောင်းဆိုလိုက်တာပါ။အာဖဂန်နစ္စတန်အရှေ့ပိုင်းကိုစ်နဲ့ခူနာပြည်နယ်တွေမှာတောက်ကြံညံ့ကြီးက ပါကစ္စတန်လေယာဉ်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်အရက်သားတွေတေဆုံးခဲ့ရတယ်လို့အာဖဂန်ကပြောကြားခဲ့တဲ့နောက်အခုလိုပါကစ္စတန်ဘက်ကသတိပေးချက်ထွက်ပေါ်လာတာပါ။အာဖဂန်ရဲ့ဒီပြောဆိုမှုနဲ့ပတ်သက်လို့ပါကစ္စတန်ဘက်ကတစုံတရာမှတ်ချက်ပေးဖြေကြားဖို့အတွက်ညှင်းဆုံနေတဲ့ဖြစ်ပေမဲ့တာလီဘန်တွေဟာအာဖဂန်နိုင်ငံထဲကနေပါကစ္စတန်ကိုတိုက်ခိုက်နေတဲ့စစ်သွေးကြော်တွေနဲ့ပတ်သက်ပြီးရက်သွားအောင်ဘာမှလှုပ်ဆောင်တာမရှိဘူးလို့အပြစ်တင်ဆွဆွနေတာဖြစ်ပါတယ်။အာဖဂန်ဟာတာလီဘန်တိုက်ခိုက်ရေးသမားတွေကိုနာခိုစရာနေရာပေးထားတယ်လို့အာဖဂန်မှာတာလီဘန်တွေအာဏာပြန်ရလာတဲ့မနစ်ကဩဂုတ်လမတိုင်ခင်အထိပါကစ္စတန်ဘက်ကမကြာခဏဆွဆွဲခဲ့တာဖြစ်ပါတယ်။အာဏာရလာတဲ့တာလီဘန်တွေကိုကဘာကထိတွေ့ဆက်ဆံမှုလုပ်လာဖို့အရင်ပါကစ္စတန်ဝန်ကြီးချုပ်အမရမ်ခန်ဦးဆောင်တဲ့ပါကစ္စတန်အစိုးရကပဲဦးဆောင်ကြိုးပမ်းခဲ့တာဖြစ်ပါတယ်။အသက်ခံရတဲ့ IS တွေ့ကြောက်ဖွဲ့ခေါင်းဆောင်တွေလက်စားချေတဲ့အနေနဲ့ယူကရိန်းစစ်ပွဲကိုအသုံးချပြီးဥရောပဒေသမှာတိုက်ခိုက်ကြဖို့ IS အဖွဲ့ကသူ့နောက်လိုက်တွေကိုပန်ကြားလိုက်ပါတယ်။ IS တွေ့ကြောက်ဖွဲ့ခေါင်းဆောင်အဘူအစ်ဘရာဟင်အယ်ကူရာရှီနဲ့IS အဖွဲ့ပြောခွင့်ရဟောင်းတို့တည်ဆုံးခဲ့ရတာအတွက်လက်စားချေဖို့ IS အဖွဲ့ကအတံခွေထုတ်ပြန်ပြီးအွန်လိုင်းကနေပြောတဲ့သတင်းစကားမှာဖော်ပြထားတာပါဥရောပဒေသမှာတိုက်ခိုက်မှုတွေပြန်လုပ်ဖို့အတွက် IS အဖွဲ့ပြောခွင့်ရသူအစ်စ်တယောက်ဖြစ်တဲ့အဘူအိုမာအယ်မူဟာဂျာကသူတို့အဖွဲ့ထောက်ခံသူတွေကိုပန်ကြားလိုက်တာဖြစ်ပါတယ် IS အဖွဲ့ခေါင်းဆောင်ဟာစီးရဲအနောက်မြောက်ပိုင်းမှာ February အစောပိုင်းကအမေရိကန်တို့ဝင်ရောက်စီးနင်းချိန်အတွင်းအဖမ်းမခံရအောင်အသေးခံဘုံခွဲတည်ဆုံသွားတယ်လို့သမရအင်ဂျူနဲ့အမေရိကန်ကာကွယ်အရာရှိတွေကပြောပါတယ်မတ်လ10ရက်မှာတော့ IS အဖွဲ့ကသူတည်ဆုံကြောင်းအတည်ပြုခဲ့တာဖြစ်ပြီးသူနဲ့အတူအဖွဲ့ပြောခွင့်ရပါတည်ဆုံကြောင်းခေါင်းဆောင်တစ်ဖြစ်နဲ့အဘူဟာဆန်အယ်ဟာရှီမီကိုအမည်စင်းတင်သွင်းခဲ့တယ်လို့သတင်းထုတ်ပြန်ထားတာပါ
အမေရိကန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 8433ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဝါရှင်တန်မြို့တော်ကသတင်းတွေကိုဆက်လက်ပြောပြနေပါတယ်ကျွန်တော်ကျော်စန်းသာပါမြန်မာနှစ်တကူအထိမ်းအမှတ်အဖြစ်စစ်ကောင်စီကလွှတ်ပေးလိုက်တဲ့အကျဉ်းသားပေါင်း1600ကျော်ထဲမှာရာဇဝတ်မှုကျူးလွန်လို့ပြစ်ဒဏ်ခံရသူတွေသာပါဝင်ပြီးနိုင်ငံရေးအကျဉ်းသားတွေမပါဝင်သလိုပပချုံတန်းတော်လည်းမပါဝင်ပါဘူး။ယခင်နိုင်ငံတော်အကြီးအကဲတွေဖြစ်ခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းဦးနုဦးနေဝင်းအပါအဝင်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီခေခေါင်းဆောင်တွေနဲ့ဗိုလ်ချုပ်မှုကြီးစောမောင်ဗိုလ်ချုပ်မှုကြီးသန်းရွှေနဲ့တကွစစ်ဘုဟောင်းတွေနဲ့အမှုပညာရှင်တချို့ကလည်းနိုင်ငံတော်ရဲ့ဘွယ်ထူးဂုံတူတွေကိုအခုမြန်မာနှစ်သက်ကူမှချင်းပြင်းထားပါရယ်နိုင်ငံတော်ကြီးစာရဝါပြောရင်းနဲ့တိုင်းပြည်စာရေးရိတ်ခါပေါ်များရေးကိုမျိုးသားရေးညီမှန်ချက်နှစ်ရက်အဖြစ်ထားရှိကြိုးပမ်းသွားမယ်လို့စစ်ကောင်စီအကြီးအကဲကသူရဲ့နှစ်သက်မင်္ဂွန်းမှာပြောကြားသွားပါရယ်တရင်းလင်္ကာနိုင်ငံမှာလွန်ခဲ့တဲ့3နှစ်ကျော်ကလူပေါင်း260ကျော်တည်ဆုံးခဲ့ရတဲ့ IS တို့ရဲ့လှုံ့ဆော်မှုနဲ့ဘုံခွဲတိုက်ခိုက်ခဲ့သူတွေကိုပေါ်ထုတ်အရေးယူဖို့နှေးကွေးနေတဲ့ကိစ္စအပေါ်သမရနှုတ်ထွေးရေးတုံးဆူဆန္ဒပြနေသူတွေကဝေဖန်ထောက်ပြလိုက်ကြပါတယ်။ဒါဟာစီးပွားရေးအကြတဲ့ကြောင့်ပြဿနာတက်နေတဲ့သီးလင်္ကာအစိုးရအတွက်ဖိအားပုံမူကြီးထွားလာစေပါတယ်။လွန်ခဲ့တဲ့သုံးနှစ်အစ္စတာတနင်္ဂနွေနေ့မှာခရီးရန်ဖျားကြောင်သုံးခုကိုအစည်းကံဘုံကွယ်သမားတွေတပြိုင်တည်းတိုက်ခိုက်ခဲ့ပြီးနောက်ပူပေါင်းကြံစည်သူတွေကိုပေါ်ထုတ်ပေးဖို့ဆန္ဒပြသမားတွေကတောင်းဆိုကြတာဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုမှာကမ္ဘာလက်ခီးတဲ့တွေတက်ခူတဲ့ဟိုတယ်သုံးခုကိုလည်းပိတ်မှတ်ထားခဲ့တဲ့အတွက်နိုင်ငံပေါင်း14နိုင်ငံကခီးသွား42ဦးလည်းသေဆုံးခဲ့ရတာပါ။ထောင်နှင်ချီရဲ့ဆန္ဒပြသမားတွေဟာသမနာဂူရာပါယာရာဂျက်ပက္ဆာနှုတ်ထွက်ပေးဖို့ဆီယက်ကြာဆန္ဒပြနေကြတာလည်းဖြစ်ပါတယ်။တနင်္ဂနွေနေ့ကဆန္ဒပြတဲ့အထက်မှာအစ္စရာဘုံခွဲမှုကြောင့်သေဆုံးခဲ့ရတဲ့ဆွေမျိုးတွေလည်းပါဝင်ခဲ့ပြီးတရားမျှတမှုရရှိဖို့အတွက်ငိုကြွေးနေခဲ့ရတာသုံးနှစ်ကြာခဲ့ပြီ။တိုက်ခိုက်မှုနောက်ွယ်မှာဘသူတွေရှိသလဲဆိုတဲ့စာတမ်းတွေကိုကန်ဆောင်ခဲ့ကြပါတယ်။အဲဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဒေသတွင်းအစ္စလာမ်အစွန်းရောက်အုပ်စုနှစ်ခုနဲ့အဆက်အသွယ်ရှိတယ်ဆိုတဲ့လူ20ကျော်ကိုသတိလင်္ကာအစိုးရကတရားစွဲဆိုခဲ့ပါတယ်။ဂျေရုရှလင်မြို့မှာဣဇရေးရဲတွေနဲ့ပဋိပက္ခဖြစ်ပွားခဲ့တဲ့အတွက်လူပေါင်း18ဦးဒဏ်ရာရရှိသွားတယ်လို့ပါလက်စတိုင်းဆေးဘက်ဆိုင်ရာအရာရှိတွေကပြောကြပါတယ်။ယူလူမျိုးအသက်တွေအတွက်ထားရှိတဲ့နေရာလုံလုံရေးယူဖို့အစ္စရေးရဲတွေအယ်အက်ဆာဘလီကိုဝင်ရောက်ပြီးတဲ့နောက်ယူရင်းစံခံမှုစတင်ခဲ့တာပါ အဲ့နေရာဟာအစ္စလမ်ဘာသာဝင်တွေအတွက်တတိယအမြင့်မြတ်ဆုံးနေရာဖြစ်တယ်လို့ဂျူးလူမျိုးတွေအတွက်အမြင့်မြတ်ဆုံးနေရာလည်းဖြစ်ပါတယ်။ယုံရင်ဆံခတ်မှုတွေမကြာခဏဖြစ်တတ်တဲ့နေရာလည်းဖြစ်ပါတယ်။ဂျူးလူမျိုးတွေလာရောက်တာကပုံမှန်လုံနေရာဖြစ်ပြီးပလက်စတိုင်းတွေဟာအကြမ်းဖက်ဖို့အတွက်ဂဲလွန်တွေကြိုတင်ဆူဆောင်းခဲ့ရတယ်လို့ရဲတွေကဆွဆွဲပါတယ်။ဒီနှစ်မှာတော့မွတ်စလင်တို့ရဲ့ရမဒန်ဥပုပ်လနဲ့တပတ်ကြာဂျူးတို့ရဲ့လက်လက်ပွဲတို့ဟာပြန်သူကြောက်ရောက်တဲ့အတွက်ဂျေရုဆလင်မြို့မှာအဲ့ဒယ်တွေထောင်နှင်းချပြီးစူးစမ်းရောက်ရှိနေကြတာဖြစ်ပါတယ်။အရိဗာအထွတ်မြတ်နေရာကိုတာဝန်ယူဆောင်ချောက်ရတဲ့ဂျော်ဒန်နိုင်ငံကတော့ကြီးညာချက်တစ်စောင်ထုတ်ပြန်ပြီးအစ္စရေးရဲတွေဟာဒီရုံရင်းဆန်ခတ်မှုငိမ့်အေးအောင်တာဝန်ယူထိမ့်မင်းဖို့ပြက်ကွက်ခဲ့ကြတယ်လို့ရှုတ်ချထားပါတယ်။တောင်အာဖရိကနိုင်ငံအစီအက်ကန်ယူရမ်းမှာရေကြီးတဲ့အတွက်သေဆုံးသူအရေအတွက်ဟာ443ယောက်ထိရှိသွားပြီလို့ကွာဇူလူနတာဒေသဝန်ကြီးချုပ်ကပြောလိုက်ပါတယ်။ပျောက်ဆုံးနေသူ60ကျော်လဲရှိနေပြီးကဲဆဲရှာဖွေရေးအဖွဲ့ဝင်တယောက်လည်းအသက်ရှူကျပ်ပြီးသေဆုံးခဲ့ရတယ်လို့ဆိုပါတယ်။လူဦးရေ3000ခွဲနေထိုင်တဲ့ဒါဘန်းမြို့အပါအဝင်ကွာဇူလူနတာဒေသမှာဧပြီ14ရက်နေ့ကစပြီးမိုးသီးထန်စွာရွာသွန်းခဲ့တဲ့အတွက်ကြောင့်စသင်းကျောင်းတွေအပါအဝင်နေရင်အတော်များများလဲပျက်စီးကြရပါတယ်။ဒီမိုးရေကြီးမှုဟာယခင်ကမကြုံဘူးခဲ့သလိုနောက်ဆက်ဖြစ်လာမှကိုစိုးရိမ်နေရတယ်လို့လည်းအရာရှိသူကပြောပါတယ
်တင်းလာနေမယ်နဲ့ခင်ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြောဆန်သားနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုအရင်ဦးဆုံးတင်ဆက်ခြင်းပါတယ်ဒီကနေ့ဟာမြန်မာတက္ကသိုလ်1384နှစ်သစ်ကူအချင်းအခါသမယဖြစ်ပါတယ်မြန်မာတို့ရဲ့ဓလိထုံးစံအတိုင်းနိုင်ငံတကာကိုရောက်ရှိနေကြတဲ့ဘာသာမတူကွဲပြားတဲ့မြန်မာနိုင်ငံသားတွေရဲ့နှစ်သစ်အတွက်စူတောင်းတွေကဘယ်လိုရှိပါသလဲဒီအကြောင်းကိုစူးစီးတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မင်္ဂလာယာမကျောင်းကဆရာတော်အရှင်ခင်မင်နာကမြန်မာနိုင်ငံသားတွေအတွက်အခုလိုစူတောင်းမြတ်တာပို့ပါတယ
်2022ခုနှစ်မြန်မာနှစ်သစ်ခါသမယမှာကမ္ဘာလူကမ္ဘာသားများအားလုံးတို့အထူးသဖြင့်မြန်မာနိုင်ငံလူနိုင်ငံသားများအတွက်ကိုယ်စိတ်နှပြဘေးရန်ကွာ၍ကျန်းမာချမ်းသာကြပါစေ။ကာယယောဂဘေးမှလည်းပဲကင်းဝေးကြပါစေ။မြန်မာနိုင်ငံအတွက်၌မတရားဖန်ဆီးချုပ်နှောင်ခံနေကြရတဲ့နိုင်ငံကောင်းဆောင်များနဲ့တကွအဖန်ဆီးကံပုဂ္ဂိုလ်များအများဆုံးလွတ်မြောက်ကြပါစေ။မြန်မာနိုင်ငံအတွက်၌လက်ရှိဖြစ်ပေါ်လျက်ရှိသောအာဓမ္မဝါဒီအာဏာရှင်စနစ်ဆိုးများလည်းအများဆုံးချုပ်ငိမ့်ကြပြောက်ပါစေဒီမိုကရေစီတိုက်ပွဲဝင်နိုင်ငံသူနိုင်ငံသားများနဲ့တကွအားလုံးသောမျိုးဒေါ်လာ၏ပုဂ္ဂိုလ်များအန္တရာယ်ကင်းပြီးငြိမ်းချမ်းသာရသည့်ဒီမိုကရေစီနိုင်ငံတော်ကြီးအများဆုံးပေါ်ပေါက်ပါစေလို့ဘုံဘုံတို့မေတ္တာပွားများပေးပါတယ
်အမေရိကန်အရှိဘက်ချမ်းဘော်တီမောမြို့ကခရီးရန်တူဦးဖြစ်တဲ့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂွန်ဆန်ကလည်းနှစ်သက်မှာမြန်မာပြည်သူတွေငြိမ်းချမ်းစေဖို့ဆူတောင်းလိုက်ပါတယ
်ဒီလွန်ခဲ့တဲ့ကာလကကျွန်တော်မြန်မာပြည်အတွက်ဆိုရင်ပြည်သူလူထုအနှိမ့်ဆက်ခံရဆုံးနှစ်ပေါ့နော်ဒီမျက်မှောက်ကာလမှာတော့အဆိုးရွားဆုံးကာလတစ်ခုကိုကြော်ဖြတ်ခဲ့တယ်လို့ခန်းစားရပါတယ်ဒီနိုင်ငံကိုတကယ်ကိုဖျက်ဆီးနေတဲ့လူတွေကိုရောပေါ့နော်ကျွန်တော်ကပြီးတော့တင်းပါချင်ပါတယ်ကိုယ့်အတွက်ရောတကြံဆိုတာတိတ်ရောမကြံတော့ပါဘူးဒီလူတွေကကိုယ်နေမဝင်ခင်ပေါ့နော်ဘဝတစ်ပတ်ကိုပြန်လဲဖို့အတွက်တောင်းဆိုပါရယ်။နောက်ရှေ့တိုင်းမှာရှိနေတဲ့ဒေါ်လာရေးအဖွဲ့စည်းဘက်တော်သားများနောက် PDF တို့ CDM အားလုံးရောကျေးဇူးတင်ကြောင်းနောက်ထပ်ပြီးတော့ဆက်လက်စူးစမ်းရအောင်။အဲ့တော့အခုလာမဲ့နှစ်မှာတော့ဒီဟာဘလောက်မြန်ဆန်မဲဆိုတာကလက်ရှိစစ်တပ်မှာရှိနေတဲ့တပ်မတော်မှာရှိနေတဲ့အရာရှိတွေတပ်သားတွေနဲ့ပဲဆိုင်တယ်လို့ကျွန်တော်ကတော့မြင်ရင်းနဲ့နှစ်သက်အတွက်စုမကောင်တောင်းပါရယ်။
အိန္ဒိယနာပြည်နယ်ကမြန်မာနိုင်ငံရေးတုံးသက်သူဒေါက်တာတင့်ဆွေကတော့မြန်မာပြည်ကြီးတာယာဝါပြောတဲ့အခြေအနေပြန်ရပါစေလို့ဆန္ဒပြုသူပ
ါပြီးခဲ့တဲ့မြန်မာနှစ်သစ်တစ်နှစ်အတွင်းမှာကျွန်တော်တို့မြန်မာနိုင်ငံမှာအတန်းမှစိတ်မချမ်းမြေ့စရာကောင်းတဲ့ဖြစ်ပျက်တွေအများကြီးဖြစ်ခဲ့တယ်လူတွေထောင်နဲ့ချီပြီးတည်ခဲ့ပြီးတော့အိန္ဒိယကြီးလည်းမြောက်များစွာမြေချုပ်ရင်ခံရတဲ့တစ်နှစ်ဖြစ်ပါတယ်ကျွန်တော်တို့ပြည်သူတွေလာမယ့်မြန်မာနှစ်တစ်နှစ်မှာအခုတည်းပုံပြောကောင်းတယ်အင်တာမတိုင်းကြီးနဲ့လူမျိုးတွေကတာယာဝပြောတဲ့နိုင်ငံဖြစ်ပါစေလို့ကျွန်တော်အလေးနဲ့ဆုတောင်းပါတယ်နောက်တစ်ချက်ကကျွန်တော်က နိုင်ငံရေးသမဂ္ဂဆောင်ရွက်ဖြစ်တော့အခုဒီကမ္ဘာလုံးမှာရင်ဆိုင်နေတဲ့ကာယယောဂတွေပေါ့နော်မပြီးသေးဘူးကျွန်တော်တို့နိုင်ငံမှာတော့လာမယ့်နှစ်တည်းအတွင်းမှာဒီကာယယောဂကြီးကနေလေအောင်မြင်စွာကျော်လွှားနိုင်ကြပါစေလို့လေကျွန်တော်ဆုတောင်းပါတယ်ခင်ဗျာ
ကနေဒါနိုင်ငံကအစ္စလမ်ဘာသာဝင်တဦးဖြစ်တဲ့မြမအရေးလှုပ်ရှားသူဦးညွန့်လှကလည်းလာမယ့်နှစ်မှာဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာစေဖို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ
်အော်မင်္ဂလာနေ့တည်ပါခင်ဗျာစစ်အာဏာရှင်မဲအောင်လိုင်းတို့အုပ်စုကအာဏာသိမ်းပြီးတဲ့နောက်မှာဒီတနည်းကျော်ကာလအတွင်းမှာစစ်အုပ်စုရဲ့မတရားပြိမ့်မှုတွေညှင်းဆဲတပ်ဖြတ်မှုတွေမိရှို့မှုတွေတိုင်းသားဒေသတွေမှာအင်အားအလုံးကျုံတုံးပြီးတော့တိုက်ခိုက်မှုတွေဖြစ်ပေါ်နေတဲ့အတွက်ထောင်ပေါင်းများစွာသောလူတွေဒုက္ခခံနေတဲ့အရှင်းတောင်ထဲမှာရှိနေတဲ့လူတွေလည်းမတရားဖန်ဆီးနှိပ်စက်ခံတာရှိတယ်။ဒီနှစ်တည်းကူးမှာပဲသူကအရှင်းသားတွေလှုပ်ပေးလိုက်တဲ့နေရာမှာလည်းနိုင်ငံရေးအရှင်းသားတွေမပါလာတဲ့အတွက်လုံးဝစိတ်မချမ်းမြေပါဘူး။အဲကြောင့်မလို့ကျွန်တော်တို့မြန်မာပြည်မှာစစ်အာဏာရှင်အ мян ချုပ်ငင်းပြီးတော့အာဏာရှင်ဆန့်ကျင်တဲ့ PDF အုပ်စုတွေနဲ့ NUG အစိုးရအနေနဲ့တော်လှန်အင်အားစုတွေပေါ်မှာထိုက်တိုက်တန်တန်းကူညီပံ့ပိုးပြီးတော့အ мян ဆုံးနည်းနဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံကြီးကိုထူထောင်နိုင်ဖို့ကျွန်တော်ထူထောင်မြတ်တာပို့ပါတယ်
။မြန်မာတွေကအခုလိုဆူတောင်းကြသလိုပဲပိုယဟန်မင်းကြီးဖရန်စစ်ကလည်းမြန်မာနိုင်ငံကပြည်ပကတွေချုပ်ငင်းပြီးညဉ့်ညံ့ရေးအတွက်လှုပ်ရှားကြဖို့အီစတာနေ့မှာပန်ကြားခဲ့ပါတယ်။အလားတူအမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကန်ကလည်းစစ်ကောင်စီကကျူးလွန်တဲ့အကြမ်းဖက်မှုတွေအတွက်တာဝန်ခံမှုရှိလာစေဖို့ဆောင်ရွက်သွားမယ်လို့သူ့ရဲ့မြန်မာနှစ်သစ်ကူတော်လှန်မှာဖော်ပြခဲ့ပါတယ်ခင်ဗျာ။တဲ့ကူအတွက်စူတောင်းပေးတာတွေရှိနေခြင်းပါပဲတကြံကာလပေါက်ကွဲတည်ဆုံးမှုတွေလည်းရှိတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ကရင်ပြည်နယ်ဖအံမြို့မှာမဟာတကြံအတက်နေကနေရာ၅နေရာမှာဘုံပေါက်ကွဲမှုရှိခဲ့တယ်လို့ကရင်နဲ့မွန်ပြည်နယ်နယ်စပ်တိုင်းစီကြီးမြို့နယ်ထဲမှာလည်းပြစ်ခတ်မှုတွေဖြစ်ခဲ့တာပါ။ပြစ်ခတ်မှုအတွင်းတည်ဆုံးတာတွေရှိခဲ့တယ်လို့ဆိုပါတယ်။ဖအံမြို့အတွင်းပေါက်ကွဲမှုဖြစ်ခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့နှစ်ဆန်းတရက်နေ့မှာတော့ဖန်မျိုးဝင်ထွက်ကိုလုံညုံကြီးတင်းကျပ်ပြီးတော့စစ်ဆေးမှုတွေလုပ်နေပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့ပါရခင်ဗျာ
။ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီဘက်ကမဟာတကြံကာလမှာလူစီကားဖို့အတွက်တကြံပွဲတော်တွေရေကစားတဲ့မန်တက်တွေလုပ်ခဲ့ပေမဲ့ဒေသကလူတွေကတော့နိုင်ငံအတွင်းမငြိမ်သက်မှုတွေကြောင့်ဒီနှစ်တကြံမှာရေကစားတာတွေတိတ်မလုပ်ကြပါဘူး။တကြံကာလမှာတော့တိုင်းနယ်ပြည်နယ်တချို့မှာလည်းပေါက်ကွဲမှုတွေဖြစ်နေပြီးကရင်ပြည်နယ်ဖန်မျိုးနယ်နဲ့ကျန်းရေးစိတ်ကြီးမြို့နယ်ဘက်မှာတကြံအတက်နေ့ကတော့နေရာ၅နေရာမှာပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ပြစ်ခတ်မှုတွေဖြစ်ခဲ့ကြောင်းကရင်ပြည်နယ်ထဲကအခြေအနေနဲ့ပတ်သက်လို့ကရင်သတင်းစင်ရဲ့တာဝန်ခံအေဒီတာစောသိမ့်မြင့်ကအခုလိုပြောပြပါတယ်
။တကြံအတက်နေ့တော့ဧပြီ6ရက်နေ့ပေါ့နော်။အဲဒီမှာဒီ၅နေရာလောက်ဘုံပောက်ကွဲမှုဖြစ်တယ်ပေါ့နော်။ဒီမှာ၅ကြိမ်ဖြစ်ပြီးတော့ဖမ်းမြို့မှာပေါ့အဓိကဖမ်းမြို့မှာဘယ်နေရာမှာဖြစ်လဲဆိုတော့ဖန်တိုင်းစီရောနောက်လမ်းရဲ့အဲ့ဒါညာရင်လေးပြလမ်းကြီးဆက်ရုံနောက်ကဒီမြို့ရင်တင်တုံးဆက်ပေါ့နော်အဲ့ဒီနေရာတနေရာရဲ့နောက်တော့အိန္ဒုတိုက်တဲ့ရေစခန်းအနေရာတနေရာရဲ့အဲ့ဒီနေရာဒီမှာ၅ကြိမ်လောက်ပေါ့ပေါက်ကွဲတယ်ကင်းဒီမှာတော့ကျွန်တော်ဒီအခုတတိဟိုပေါ့လေဒီညနေရက်နေ့အထိတော့ကျွန်တော်ဒီဖန်ဧရိယာပေါ့နော်ဖန်မြို့နယ်ထဲကနေရာတွေနဲ့ပေါက်ကွဲမှုဟိုတော့ဒါပေမဲ့ဒီကရင်ပြည်နယ်နဲ့မွန်ပြည်နယ်နဲ့စကြမှာရှိတဲ့ဒီချောင်းတကွတရားမှာဆိုလို့ရှိရင်တော့ပြစ်ခတ်မှုဖြစ်တယ်တရားဆောက်တဲ့ဒီလူတွေတပ်ဖွဲ့ဝင်9ယောက်တည်သွားတယ်ပေါ့တဲ့သူပဲနေပါပြောတချံတက်နေမှာဖြစ်တယ်မှာဒီဘီကျဲဒီကင်းစခန်းတိုက်ခိုက်ခံရမှုပေါ့နော
်ကရင်ပြည်နယ်အတွင်းမဟာတကြံကာလမှာပဲစစ်ကောင်စီတက်တင်တဲ့ KNU ကရင်မျိုးသားလွတ်မြောက်ရေးတက် KNL နဲ့ပြည်သူ့ကာကွယ်ရေးတက် PDF ပူးပေါင်းတက်ဖွဲ့ရေးကြောင့်မှလည်းတိုက်ပွဲတွေပြင်းထန်နေပါတယ်ကရင်ပြည်နယ်မြောက်ဝတီခရိုင်လေးကေကွန်နဲ့ကော့ကရိတ်မြို့တောင်ဘက်ကရင်ပြည်နယ်ဖားပုံခရိုင်ဘက်နဲ့ကျိုင်းဆက်ကြီးမြို့နယ်ဘက်မှာလည်းတိုက်ပွဲတွေနေ့စဉ်ဒီပါရှိနေတယ်ဆိုပြီးစောသိမ့်မြင့်ကပြောပါတယ
်ဟောဒီပြစ်ခတ်မှုတွေကတော့ကြူကြားကြူကြားနေရတော်တော်များများပါဖြစ်တာပေါ့ဗျဒီကော့ကရိတ်တို့ကျိုင်းဆက်ကြီးတို့ဖားပုံဒေသတို့ဒီတိုက်ပွဲတွေတော့ဖြစ်နေတာပေါ့နော
်ကရင်ပြည်နယ်ဖားအံမြို့မှာပကြံအတက်နေ့ကနေရ၅ခုလောက်မှာဘုံပေါက်ပွဲမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တည့်ရက်ဖြစ်တဲ့နှစ်ဆန်းတည့်ရက်နေ့မှာတော့ကရင်ပြည်နယ်အတွင်းကတန်လွင်တရားနဲ့ဖန်မြို့အဝင်ထွက်နေရာတွေကိုစစ်ကောင်စီဘက်ကပိတ်ဆို့ရှာဖွေစစ်ဆေးမှုတွေပိုလုပ်လာတယ်လို့လည်းဒေသခံတွေကပြောဆိုခဲ့ပါတယ်ရှင်။
တကြံကာလအတွင်းမှာပြစ်ခတ်ပောက်ကွဲမှုတွေကြောင့်ဒီတေဆုံးထိခိုက်ရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးထိုင်းအခြေဆိုင် VOA သတင်းတော့မအေးမှသတင်းပြပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့ဒီနိုင်ငံတကာသတင်းလွှာတွေကိုတင်ပြခြင်းပါတယ်။ဒီ drone နဲ့ပစ္စည်းပို့တဲ့အကြောင်းတွေကိုမပြောခင်မှာယူကရိန်းဘက်ကအခြေအနေကိုကြည့်ရအောင်ပါ။ယူကရိန်းနိုင်ငံမှာပြစ်မှုကျူးလွန်ခဲ့တယ်လို့ဆွဆွဲခံနေရတဲ့ရုရှားတပ်ဖွဲ့တွေအနေနဲ့ဥပဒေကြောင်းအရလာရောက်ရင်ဆိုင်ဖြည့်ဆင်းမှုတောင်းဆိုမှုတွေကမြင့်တက်လာနေပါတယ်။ယူကရိန်းစစ်ရာဇဝမှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေကိုပြီးခဲ့တဲ့တလလောက်ကစတင်အမှုဖွင့်ဆောင်ရွက်နေတဲ့ Netherlands နိုင်ငံ The Hague မြို့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုစောင့်ကြည့်နေကြတာပါ။ဒါပေမဲ့ဒီလိုအမှုခင်းတွေဟာတရားမျှတမှုရရှိနိုင်ဖို့အချိန်ကြံ့ကြာနိုင်တယ်လို့ကျွမ်းကျင်သူတွေကထောက်ပြပါတယ်။VOA သတင်းတော်လီဇာ ဘရိုင်ယန် ပဲရစ်မျိုးကနေပေးပို့တဲ့သတင်းလွှာကိုတော့ကုခင်မောင်စိုးမင်းကပြောပြမှာဖြစ်ပါတယ်ဗျာ
။ယူကရိန်းနိုင်ငံဘူခရာမျိုးကိုပြီးခဲ့တဲ့ပုတ်ထူးနေ့ကနိုင်ငံတကာရာဇဝတ်ခုံရုံးရှေ့နေကြီးကာရင်ခန်းတွားရောက်ခဲ့စဉ်မှာမြေထဲမြုပ်ထားတဲ့ plastic အိတ်တွေတဲကလူသေးအလောင်းတွေကိုအလုတ်သမားတွေကတူးယူပြီးပြန်လည်ဖောနေကြပါတယ်။အဲ့ဒီမြုပ်ကန်တွေကိုတပ်ဖြတ်တာမိန်းကလေးတွေကိုအာရမပြုကျင့်တာအပါအဝင်အကြမ်းဖက်မှုတွေကိုရုရှားစစ်သားတွေကကျူးလွန်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်ရှင်းနေကြီးခန်းကယူကရိန်းနိုင်ငံဟာရာဇဝတ်မှုကင်းကြီးဖြစ်ပွားနေတယ်လို့ခေါ်ဆိုလိုက်ပါတယ်
။ Every individual, particularly civilians, they have certain rights and we must speak to them and do this.
အရေးတားတွေမှာဘရုမတင်ကြတဲ့အခွင့်အရေးတွေရှိကြတယ်။ကျွန်တော်တို့ကသူတို့အတွက်ပြောဆိုပေးရမယ်။ဒါအပြင်ဘလို့ဖြစ်ပြက်နေတယ်လဲဆိုတဲ့အမှန်တရားကိုရရှိအောင်အခိုင်အမာလှုပ်ဆောင်ပေးရမယ်။တာဝန်ယူမှုတွေရှိအောင်တရားသူကြီးတွေကဆုံးဖြတ်ပေးရမယ်
။ယူကရိန်းနိုင်ငံမှာရုရှားတွေရဲ့ပြုတ်မှုမှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့အမျက်ထွက်မှုတွေဟာတိုးပွားလာပါတယ်။ယူကရိန်းနိုင်ငံမာရီယိုပိုမြို့ကကားဆက်ယုံနဲ့တပ်ဖွဲ့စည်းယုံတို့ကိုရည်ရွယ်ချက်ရှိရှိတိုက်ခိုက်တာမျိုးလို့တချို့နေရာတွေမှာရုရှားတပ်ဖွဲ့တွေကစစ်ရာဇဝတ်မှုတွေကျူးလွန်နေတယ်လို့ BNR အခြေစိုက်ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့အစည်း OSCE ကပေါ်ရူနီကဆွဆွဲလိုက်ပါတယ်။ယူကရိန်းတပ်ဖွဲ့တွေအနေနဲ့လည်းကျူးလွန်မှုတွေရှိပေမဲ့လို့ရုရှားတပ်ဖွဲ့တွေလောက်တော့မဆိုးဘူးလို့ဆိုပါတယ်။OSCE အဖွဲ့အနေနဲ့စုံစမ်းစစ်ဆေးမှုတွေကိုမလအစောပိုင်းကတည်းကအဆုံးသတ်ခဲ့တဲ့အတွက်ကြောင့်မကြာသေးခင်ကဘူခါမျိုးကအကြမ်းဖက်တပ်ဖြတ်မှုတွေလိုအမှုအခင်းတွေကိုထည့်သွင်းခဲ့ခြင်းမရှိပါဘူး။တခြားသူတွေနဲ့အမြင်ကွဲပြားမှုရှိပေမဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ရုရှားခေါင်းဆောင်ဗလာဒီမာပူတင်ကိုစစ်ရာဇဝတ်မှုကျူးလွန်သူလို့ခေါ်ဆိုလိုက်ပြီးရုရှားတပ်ဖွဲ့တွေရဲ့လုပ်ရဟာလူမျိုးတုံးလှုပ်ဆောင်မှုလို့သတ်မှတ်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာ ICC မှာပါဝင်ခြင်းမရှိပါဘူး။အမေရိကန်စစ်သားတွေအာဖဂန်နစ္စတန်နိုင်ငံမှာစစ်ရာဇဝတ်မှုကျူးလွန်ခဲ့တယ်လို့စွပ်စွဲပြီးစုံစမ်းစစ်ဆေးဖို့လှုပ်ဆောင်ခဲ့တဲ့အတွေ့ ICC ခုံရုံးအဖွဲ့ဝင်တချို့ကိုသမ္မတဒေါ်နယ်ထရန့်လက်ထက်က Facebook တိုက်ခတ်မှုတွေလှုပ်ဆောင်ခဲ့ပါတယ်။ဒါပေမဲ့အခုအခါမှာတော့အမေရိကန်ပြည်ထောင်စုက ICC ခုံရုံးကိုယူကရိန်းနဲ့ပတ်သက်ပြီးဘယ်လိုအကူအညီပေးရမလဲဆိုတာစောင့်ကြည့်နေတယ်လို့ဆိုပါတယ်။ဒါအပြင်ဒါဇင်နဲ့ချီတဲ့နိုင်ငံတွေဟာလည်းယူကရိန်းစစ်ပွဲကရရှိတဲ့သတင်းအချက်အလက်တွေကို ICC တရားရုံးကိုလွှဲပြောင်းပေးနေကြပါတယ်။ပြင်သစ်နိုင်ငံကကျွမ်းကျင်သူတွေကိုကိယက်မြို့ကိုဆေလွတ်ပြီးယူကရိန်းနိုင်ငံအတွက်စစ်ရာဇဝတ်မှုဖြစ်နိုင်ခြေရှိတာတွေကိုစုံစမ်းစစ်ဆေးဖို့အကူအညီပေးနေပါတယ်။ယူကရိန်းနိုင်ငံကရက်ဆက်ကြမ်းကြုတ်မှုတွေကိုစုံစမ်းစစ်ဆေးဖို့အတွက်ဥရောပသမဂ္ဂ EU ဖွဲ့စည်းကနေ ICC ခုံရုံးကိုငွေကြေးနဲ့တခြားအထောက်ပံ့တွေပိုမိုတိုးမြှင့်ပေးနေကြပါတယ်။ဒါပေမဲ့လည်းကျွမ်းကျင်သူတွေကတော့ယူကရိန်းရောရုရှားကို ICC အဖွဲ့ဝင်တွေမဟုတ်ကြတဲ့အတွက်ကြောင့်တရားမျှတမှုကိုဖော်ဆောင်ဖို့ဆိုတာလွယ်ကူမှာမဟုတ်ဘူးလို့ပြောပါတယ်။ဒါအပြင်ကုလသမဂ္ဂလူကြိုရေးကောင်စီအမြဲတမ်းအဖွဲ့အဝင်ရုရှားနိုင်ငံအနေနဲ့ကုလသမဂ္ဂတရားရုံးရဲ့ဆုံးဖြတ်ချက်တွေကိုဟန်တားနိုင်ပါတယ်။ယူကရိန်းအနေနဲ့သူ့နိုင်ငံအတွင်ကျူးလွန်တဲ့ပြစ်မှုတွေအတွေ့ ICC ရဲ့တရားစီရင်ပိုင်ခွင့်ကို2014ခုနှစ်ကအသိမှတ်ပြုခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး Netherlands နိုင်ငံ Leiden တက္ကသိုလ်ကနိုင်ငံတကာတရားမျှတမှုနဲ့ရာဇဝတ်မှုဆိုင်ရာတရားရေးပါမောက်က Carsten Stand ကအခုလိုပြောပါတယ်။
I think there's absolutely possibility that war comes
to the end. ICC နေရဇွေမှုတွေကိုတရားစီရင်ဖို့ဆိုတာဟာဖြစ်နိုင်ခြင်းအပြည့်အဝရှိတယ်လို့ကျွန်တော်ထင်ပါတယ်။ဘယ်သူကဘယ်သူကိုဆက်ဆူမလဲဆိုတာမေးစရာရှိပါတယ်
။တခြားပညာရှင်တွေလိုပါပဲသူ့အနေနဲ့လည်း ICC အနေနဲ့တရားရေးဆိုင်ရာဝင်တုပ်ဝင်ဖို့တစ်ခုလုံးကိုထမ်းထားဖို့မလိုအပ်ဘူးလို့ယုံကြည်နေပါတယ်။ယူကရိန်းကစစ်ရာဇွေမှုတချို့ကိုဂျာမနီလိုနိုင်ငံတွေကကင်တွယ်ဖြည့်ရှင်းနိုင်ပါတယ်။ တခြားရွေးစရာကတော့အာဖရိကတိုက်ရဝန္ဒာနိုင်ငံကလူမျိုးသုံးတပ်ဖြတ်မှုနဲ့1990ခုနှစ်ကယူဂိုစလာဗီးယားနိုင်ငံဟောင်းကပရစ်ကတွေလူမျိုးကိုဖြည့်ရှင်းဖို့ဖန်တီးခဲ့တဲ့ခုံရုံးမျိုးတွေကိုယူကရိန်းအတွက်အထူးခုံရုံးတစ်ခုဖန်တီးဖို့ဖြစ်ပါတယ်လို့ပညာရှင်တွေကဆိုကြပါတယ်ဒါပေမဲ့လည်းရုရှားစစ်တပ်ထဲကအစ်စ်နိုင်အရာရှိတွေအနေနဲ့တနေ့မှာတာဝန်ခံမှုရှိနိုင်တော့လဲရုရှားသမ္မတဗလာဒီမာပူတင်လိုထိတ်တန့်ခေါင်းဆောင်တွေအတွက်ကတော့ဖြစ်နိုင်စရာမရှိဘူးလို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ် ICC အနေနဲ့တရားမျှတမှုရရှိဖို့လှုံ့ဆော်ဖို့စူးစမ်းမှုတွေကိုအကူအညီပေးနိုင်ပြီးရုရှားခေါင်းဆောင်တွေအတွက်နောက်ထပ်ခေါင်းကိုက်စရာတစ်ခုကိုဖန်တီးပေးနိုင်မှာဖြစ်ပါတယ်ခင်ဗျာ
ICC ရာဇဝတ်ခွန်ရုံးမှာရုရှားတပ်ဖွဲ့တွေကိုဒီအမှုဖွင့်ဆောင်ရွက်နေတဲ့အကြောင်းကိုကိုခင်မောင်စိုးမင်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာမကြာခင်မှာစိတ်ဝင်စားဖွယ်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိနေပါတယ်အခုတခါတော့ဒီစီးပွားရေးအတွက်ဤပညာတွေအသုံးပြုလာတဲ့အကြောင်းကိုလည်းပြောပြမှာပါအမေရိကန်ပြည်ထောင်စုမှာစားတောက်ဆိုင်တချို့နဲ့ဈေးဆိုင်ဈေးဆိုင်တွေကနေစားစရာတွေစီးပွားနဲ့အခြားမရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေကိုလူနေအင်းဒီစီဒရုန်းရင်တွေတုံးပြီးပို့ဆောင်ပေးနေပါတယ်ဒီအကြောင်း VOA သတင်းတော်ဂျူလီထာပို့ပေးပို့တဲ့သတင်းကိုတော့အလေးမာကပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဒီစီးပွားဆောင်ရည်ရဲ့ဒရုန်းယာဉ်တွေဟာတချို့လုပ်ငန်းတွေဒါမှမဟုတ်တခြားသောလျှို့ဝှက်လုပ်ငန်းတွေကိုမလုပ်ဆောင်ပါဘူးဒီဒရုန်းယာဉ်တွေဟာဆေးတွေကိုလူနေအိမ်တွေစီမြန်မြန်နဲ့ပေးကင်းခြင်းပို့ဆောင်ပေးတာပါအမေရိကန်ပြည်ထောင်စုလေဆောင်ပြန်သတ်မှုဆိုင်ရာစီမံခန့်ခွဲရေးဌာန FAA ရဲ့ခွင့်ပြုချက်ကိုကုမ္ပဏီတော်တော်များများကရရှိလာတာကြောင့်အစာအသောက်ဆေးဝါးနဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုဒရုန်းယာဉ်တွေသုံးပြီးအိမ်တိုင်ရာရောက်ပို့ဆောင်ပေးတဲ့ဝန်ဆောင်မှုမကြခင်အမေရိကန်မှာပုံများလာမယ်လို့စက်မှုနည်းပညာလေ့လာသူတွေကဆိုပါတယ
် We're probably going to see more machines
ဝေးမှာပြန်နေတဲ့ယာဉ်တွေအများကြီးကျမတို့နောက်ထပ်တွေ့ရပါဦးမယ်
အမေရိကန်မျိုးပြနဲ့စေချေဘုံနေသူတွေကြားအိမ်တိုင်ရာရောက်ပို့တဲ့ဝန်ဆောင်မှုတွေတိုးလာတာနဲ့အများဒါကိုအကျိုးရှိတယ်လို့မြင်လာမှာကတော့ဝေးလံခေါင်တည်တဲ့ဒေသတွေမှာနေထိုင်သူတွေဖြစ်ပါတယ
် You're going to want something like a drone that is capable
လုံးနဲ့စီးရပစ္စည်းတွေကိုတည်ပေးတာပို့ပေးတာတွေကိုလုပ်နိုင်တဲ့အိမ်တိုင်ရာရောက်ဒရုန်းယာဉ်တစ်စင်းကိုသူတို့လိုချင်ပါပဲလေ
အစ္စရေးကုမ္ပဏီတစ်ခုဖြစ်တဲ့ Fly Trucks ဟာလျှက်စစ် drone ယာဉ်တွေထုတ်လုပ်ခါဒေတာရင်းစားတောက်ဆိုင်တွေကနေဝယ်သူတွေရဲ့နေအိမ်တွေအရောက်ဒီ drone ယာဉ်တွေသုံးပြီးပို့ဆောင်ပေးနေပါတယ
် All you have to do is as the customer is download the app
ဝယ်တဲ့သူတွေကစမတ်ဖုန်းတွေကနေ application တစ်ခု download လုပ်ပြီးကိုစားချင်တာရွေးနေရာလိပ်ဆိုင်နဲ့ငွေပေးချေဖို့အချက်အလက်တွေကိုထည့်ပေးရုံပါပဲကျန်တဲ့ပို့ဆောင်ပေးတဲ့အပိုင်းကတော့ကျွန်တော်တို့တာဝန်ယူလုပ်ပေးပါတယ်
drone တွေနဲ့အိမ်ရောက်ပို့ဆောင်တာကကားဒါမှမဟုတ် truck ကားတွေနဲ့ပို့ဆောင်တာထက်ပိုပြီးပေးကင်းပြီးတော့လူနဲ့ပို့တာထက်ဆိုင်ကုန်ကြစိတ်ကလည်းပိုသက်သာတယ်လို့ Fly Trust Company ရဲ့ CEO အမှုဆောင်အရာရှိချုပ် Bash ကဆိုပါတယ် Fly Trust Company ကိုမတီထောင်ခင်က Bash ဟာလကဘာကိုသွားတဲ့ပထမဆုံးတည်တံ့ခီးသွားလုပ်ငန်းလှုပ်ဆောင်တဲ့ company ကိုတည်ထောင်ခဲ့သူပါ
Instead of flying to the moon 200,000 miles
လကိုမိုင်3000ပြန်တမ်းမဲ့အစားမြေပြင်ထက်ပေနေရာမြင့်တဲ့နေအိမ်တွေနာပြန်တန်းကြတယ်ဒါလည်းအတူတူပဲလေ
Fly Trust Company ထုတ် drone ယာဉ်တွေဟာအမေရိကန်ပြည်ထောင်စု North Carolina ပြည်နယ်ကနေရာ3ခုမှာပစ္စည်းတွေလက်ရှိပို့ဆောင်ပေးနေပါတယ
် And so that's a population of roughly 10,000
အဲ့ဒီနေရာ3နေရာမှာမိသားစုပေါင်း 1,000 လောက်ရှိတယ်ကျွန်တော်တို့ဝေဟင်မှာပြန်တန်းမှု FAA ကခွင့်ပြုချက်တွေရမယ်ဆိုရင်တခြားနေရာတွေမှာလည်းထပ်ပြီးတိုးချဲ့သွားမှာပါ
ဟုတ်ပါတယ်အစားအသောက်တွေနောက်တခြားလိုအပ်တဲ့ပစ္စည်းတွေကိုဒီလို drone ယာဉ်တွေသုံးပြီးအိမ်ရောက်ပို့ဆောင်ပေးတာဟာပိုးပြီးမြန်မြန်ရောက်နိုင်တယ်လို့ပို့ဆောင်ကကလည်းပိုးပြီးသက်သာပါတယ်ရှင
်ဤပညာသုံးပြီးစီးပွားရေးရှာလာကြတဲ့အကြောင်းအလေးမှာပြောပြသွားတာပါခင်ဗျာမကြာခင်မှာတော့သတင်းမီဒီယာမြင်ကွင်းကျဲသောရရှင်ပေးစာကဏ္ဍသတင်းတွေကတူတထူးခြားဆန်းပြသတင်းများအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Wing 2 Channel 101ဒါမှမဟုတ် Timecom 6 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ
ကျိုးရဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အတန်ရဲ့တင်းလာနေမနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line to meter 24 40 51ပြင် VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှာပေးစာတင်းတွေကသုတထူးခြားစံပြအစီအစဉ်တွေမတိုင်ခင်မှာအရင်ဦးဆုံးတော့ကမ္ဘာမြန်မာတင်းမီဒီယာမြင်ကွင်းအကြောင်းကိုပြောပြခြင်းပါတယ်ပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ဒီတစ်ပတ်မှာတော့ဘူးလေးယာဖျုံစင့်ဆိုသလိုဒေါ်လာကနေကြန့်ငွေပြောင်းရမယ့်ဗဟိုပန်ညွှန်ကြားချက်ကိစ္စကိုဆွေးနွေးထားပါတယ်။မန်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါပါ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေဘူးလျာဖျုံဆင့်လိုက်တဲ့ဒေါ်လာကနေကြက်ငွေပြောင်းရမယ်ဘိုးပန်ညွန်ကြားချက်အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစီးပွားရေးလုပ်ငန်းအများစုဟာပုံမှန်ပြန်ပြီးမလဲပတ်နိုင်ကြသေးပါဘူးနိုင်ငံခြားကလာရောက်ယင်းနှိမ့်မြုပ်နှံတဲ့ကုမ္ပဏီတွေပြန်လဲထွက်ခွာတာဆက်ယုံအလုံယုံအချို့ပိတ်သိမ်းတာစတာတွေကြောင့်အလုတ်ကင်ခွင်လန်းတွေရှားပါးလာပြီးမိသားစုတွေရဲ့ဝင်ငွေကျဆင်းလာပါတယ်။အဲ့ဒီလိုအခြေအနေမှာကုန်ဈေးနှုန်းတွေကလည်းဇက်တိုက်တက်နေပါတယ်။အထူးသဖြင့်လောင်စာဆီဈေးနှုန်းနဲ့အခြေခံစားကုန်ဈေးနှုန်းတွေဟာ3ဆလောက်မြင့်တက်လာတာကိုကြုံတွေ့နေရပါတယ်။လျှက်စစ်မီကပုံမှန်မရတဲ့အပြင်စီးပွားရေးကဏ္ဍရဲ့အသက်သွေးကြောဖြစ်တဲ့ဘဏ်လုပ်ငန်းတွေဟာအခုထိပုံမှန်အနေထားပြန်မရောက်သေးပါဘူး။ဒီလိုအချိန်မှာဘိုးဘန်ရဲ့ထုတ်ပြန်ချက်တစ်ခု2022 AB 3ရက်နေ့ကထွက်လာပါတယ်အဆိုပါထုတ်ပြန်ချက်မှာပြည်ပကရတဲ့နိုင်ငံခြားသုံးငွေအမေရိကန်ဒေါ်လာကိုလက်ဝယ်ထားခွင့်မပြုဘဲတရက်အတွင်းသတ်မှတ်ထားတဲ့နှုန်းတိုင်းကြက်ငွေနဲ့လဲလှယ်ရောင်းချရမယ်လို့ဖော်ပြထားတာတွေ့ရပါတယ်ငွေလဲနှုန်းကိုလည်း1850ကျပ်လို့ပုံသေးသတ်မှတ်ထားပါတယ်ဒီဘိုးဘန်ထုတ်ပြန်ချက်ဟာပို့ကုန်သမားတွေနဲ့အမေရိကန်ဒေါ်လာလက်ဝယ်ရှိသူတွေကိုထိခိုက်နိုင်တယ်လို့ ARD သတင်းဌာနက AB 4ရက်နေ့မှာရေးပါတယ်ပို့ကုန်သမားတွေကဒေါ်လာကို2000ကျပ်နဲ့တွက်ပြီးအယောင်းဝယ်လုပ်ထားကြတာဆိုတော့လောလောဆယ်ဆယ်ရာခိုင်နှုန်းလောက်ဆုံးကျုံသွားပြီလို့လုပ်ငန်းရှင်တဦးရဲ့ပြောကြားချက်ကို ARD သတင်းမှဆက်လက်ဖော်ပြထားတာတွေ့ရပါတယ်
။ဒါ့အပြင်ဂျပန်တန်ယုံနဲ့စင်ကာပူတန်ယုံတို့ကလည်းဒေါ်လာကနေကျပ်ငွေပြောင်းမဲ့ဗဟိုဘဏ်ရဲ့မူဝါဒအသစ်မှာသူတို့ရဲ့ကုမ္ပဏီတွေစီးပွားရေးအဖွဲ့အစည်းတွေကိုကင်းလွတ်ခွင့်ပေးဖို့တောင်းဆိုတဲ့ထုတ်ပြန်ချက်တွေကိုလည်းတွေ့ရပါတယ်။ဒီ Diplomat Magazine ကြီးကလည်းတနိုင်ငံလုံးမငြိမ်မသက်ဖြစ်နေချိန်နဲ့အနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့မှုတွေအရှိန်မြင့်လာချိန်မှာပဲမြန်မာစစ်ကောင်စီဟာတော်လှန်ရေးနဲ့ဆက်ဆက်တဲ့နိုင်ငံသားငွေကြေးတွေကိုထိန်းချုပ်နိုင်ဖို့ပုံမိုတင်းကျပ်တဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့ဝေဖန်ရေးသားပါတယ်။ဗဟိုဘဏ်ရဲ့စနစ်မြင့်ဆောင်2022ထုတ်ပြန်ချက်ကြောင့်ဘလို့အကျိုးသက်ရောက်မှုတွေရှိနိုင်တယ်လဲဆိုတဲ့အပေါ်မြန်မာစီးပွားရေးပညာရှင်တဦးကတော့impact ကတော့ဘယ်ဘက်ကမှမကောင်းဘူး flat rate အသေးလောက်တာကဘာမှာဘယ်မှာမှမရှိတာ trade မှာအတော်ထိမဲ့ငွေကြေးက export ကကျနေတာ import ကလည်းကန့်သက်တာအတော်များနေတော့ market rate ထက်နည်းပေမဲ့အဆင်မပြေစကားစအတွက်လည်းဘယ်ဘက်ကမှအကျိုးမရှိဘူးဘာအတွက်လုတ်တယ်လဲဆိုတာစဉ်းစားလို့ကမရဘူးအဓိကအစိုးရစီမှာ FE နည်းနေလို့ဒေါ်လာအကောင့်နဲ့ပတ်စံမထားဘဲအတင်းရောင်းခိုင်းတာဖြစ်နိုင်တယ်။နောက်တစ်ခုကနိုင်ငံသားနဲ့ဓာတ်ရိုက်ချိတ်ပြီးငွေချေးတာ Visa Master အဲ့ဒါတွေကိုလည်းကန့်သက်ချင်တာဖြစ်မယ်ထင်တယ်။ကျွန်တော်အမြင်ရတော့အပိတ် close economy လုပ်ရင်လုပ်မလုပ်ရင်ပြန်ဖွင့်ရမယ်ထင်တယ်။ရေရှည်တော့ flat rate နဲ့သွားလို့မရဘူးလို့ဆိုပါတယ
်။စစ်တပ်ကအာဏာသိမ်းထားချိန်မတည်ငြိမ်တဲ့နိုင်ငံရေးအခြေအနေတွေကြောင့်ပြည်ပကယင်းနှိမ့်မြုံနာမှုတွေမြန်မာနိုင်ငံတွင်ဝင်ရောက်လာဖို့တွန်းဆုတ်နေချိန်မှာအခုထွက်ပေါ်လာတဲ့ဗဟိုဘဏ်ရဲ့အမိန့်ညွှန်ကြားချက်စနစ်မြင့်ဆောင်2022ဟာကြီးမားတဲ့အတားအဆီးဖြစ်လာနိုင်စရာရှိပါတယ်။အာဏာသိမ်းပြီးနောက်ပိုင်း2021ခုနှစ်ဖေဖော်ဝါရီလကနေ 2022 January လကုန်အထိတနှစ်တာအတွင်းနိုင်ငံသားယင်းနှိမ့်နှံမှုအမေရိကန်ဒေါ်လာ 3.62 ဘီလီယံကျော်ဝင်ရောက်ခဲ့ပါတယ်။ဒါ့ပြင်မြန်မာနိုင်ငံကနေရန်နာပိတ်သိမ်းထွက်ခွာသွားတဲ့နိုင်ငံသားယင်းနှိမ့်နှံမှုကုမ္ပဏီစီမံကိန်းတွေရဲ့တန်ဖိုးအားလုံးကိုပေါင်းရင်အမေရိကန်ဒေါ်လာ 4 ဘီလီယံကျော်အထိရှိခဲ့တယ်လို့ ISP မြန်မာကဖေဖော်ဝါရီလ4ရက်နေ့ကဖော်ပြခဲ့ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကိုဝင်ရောက်လာတဲ့ယင်းနှိမ့်နှံမှုတွေကိုကြည့်ရင်83ရာခိုင်နှုန်းကျော်ဟာတရုတ်ရဲ့ယင်းနှိမ့်နှံမှုတွေဖြစ်ပြီးကြံ28ရာခိုင်နှုန်းကျော်ကဂျပန်စင်ကာပူထိုင်းနဲ့တောင်ကိုရီးယားနိုင်ငံတွေကဖြစ်တယ်လို့ ISP မြန်မာကဖော်ပြထားပါတယ်
။အာဏာမသိမ်းမီကာလနဲ့နှိုင်းရှင်ရင်တရုတ်ယင်းနှိမ့်နှံမှုဟာ6ဆနီးပါးတိုးလာတယ်လို့လည်း ISP မြန်မာကထောက်ပြထားပါတယ်။တရုတ်နိုင်ငံအနေနဲ့အများဆုံးယင်းနှိမ့်နှံတာဟာစွမ်းအင်ကဏ္ဍမှာဖြစ်ပြီး2020နဲ့2022အတွင်းမှာအမေရိကန်ဒေါ်လာ 3.3 ဘီလီယံကျော်ယင်းနှိမ့်နှံခဲ့ပါတယ်။ဒီနေရာမှာသတိပြုရမှာကလာရောက်ယင်းနှိမ့်နှံတဲ့နိုင်ငံကဘယ်နိုင်ငံတွေလဲ။ဘယ်ကဏ္ဍတွေမှာအများဆုံးယင်းနှိမ့်နှံတယ်လဲ။တဘာဝပတ်ဝန်းကျင်ကိုအလေးထားသလား။အခြေခံလူခွင့်ရေးတွေကိုလေးစားလိုက်နာသလားဆိုတာပါပဲ။တန်အားစာတကိုကောင်းပုံဖြက်အမျက်ထုတ်မဲ့ယင်းနှိမ့်နှံမှုတွေနဲ့လူခွင့်ရေးတွေကိုလေးစားလိုက်နာမှုမရှိဘဲဒေသခံပြည်သူတွေရဲ့လူနေမှုဘဝတိုးတက်မှုကိုအထောက်အကူမပြုတဲ့ယင်းနှိမ့်နှံမှုမျိုးတွေဟာတိုင်းပြည်ကိုချွတ်ချုံကြစေပြီးပြည်သူလူထုကိုဆင်းရဲတွင်ပုံနှက်စေတယ်ဆိုတာအတိတ်ကစစ်အစိုးရတွေလက်ထက်မှာသင်ခန်းစာတွေရခဲ့ပြီးဖြစ်ပါတယ်
။ ISP မြန်မာရဲ့ဖော်ပြချက်ကိုကြည့်ရင်တစ်နှစ်တာအတွင်းမြန်မာနိုင်ငံကိုဝင်ရောက်လာတဲ့ယင်းနှိမ့်နှံမှုပမာဏတဲ့မြန်မာနိုင်ငံတွင်းကပြန်လည်ထွက်ခွာသွားတဲ့ပမာဏကပိုများနေတာကိုတွေ့ရမှာဖြစ်ပါတယ်။ကမ္ဘာ့ဘဏ်ကလည်း2022 January 25ရက်နေ့မှာမြန်မာ Economic Monitor ကိုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာမြန်မာစီးပွားရေးဟာ2021ခုနှစ်အတွင်းမှာ18ရာခိုင်နှုန်းကျုံသွားခဲ့တယ်။2022မှာမြန်မာစီးပွားရေးဟာ2021အနေထားတဲ့30ရာခိုင်နှုန်းပိုသေးငယ်သွားနိုင်စရာရှိတယ်လို့ခန့်မှန်းထားပါတယ်။ဒီလိုဖြစ်ရတာဟာဆီယာနာသိမ်းမှုနဲ့ကိုဗစ်ကပ်ရောဂါတို့ရဲ့အကျိုးဆက်ကြောင့်လို့မြန်မာ Economic Monitor ကဆိုပါတယ်ခမညာ
ပြည်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနားဆင်ရအပြီးမှာတော့မအေးတန်တာကျော်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီခမညာ
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ဒီကမြန်မာနိုင်ငံကဗုဒ္ဓဘာသာဝင်တွေအတွက်နှစ်ဆန်းတည့်ရနေမလို့မင်္ဂလာနှစ်သစ်ပါလို့လည်းအားလုံးကိုနှုတ်ခွန်းဆက်ချင်ပါတယ်နော်။ဆူတောင်းပေးလာတဲ့သောရရှင်တွေကတော့စာရင်းစကြာတကုံမျိုးတက်ကအငယ်ဦးလာထွန်းက VOA ခမားရဲ့မြန်မာသက်ကရ1384မှာဗရောက်ပန်းလုံးမှုေးပြီးတော့တကြံရည်လိုကြည်လင်အေးမြရွှင်လန်းချမ်းမြေ့ကြပါစီလို့ဗရောက်ပန်းလက်ဆောင်တဲ့အတူအသက်80အဖိုးဖွားတို့ကမေတ္တာပို့သားလိုက်ပါတယ်တဲ့။ဟုတ်ကဲ့ပါအငယ်အင်္ဂရုဇနီးမောင်နဲ့ဗရောက်ပန်းနဲ့အများကြီးဝင်နေတဲ့ဗရောက်ကိုင်းအကြီးကြီးကင်ပြီးတော့တမျိုးရှင်ရှင်နဲ့တပ်ပုံရိုက်ပို့လိုက်တာတွေ့ရလို့တဖွဲ့သားလုံးဝမ်းသာနေပါတယ်ရှင်အသက်80အဖိုးကြီးဖွားကြီးလိုအင်္ဂရေးလာလို့တော်တော်လေးကိုနှူးပြူတာပဲလို့လည်းတွေးမိပါရဲ့နော်ကျမတို့အဖွဲ့သားတွေအားလုံးကလည်းအင်္ဂရုဇနီးမောင်နဲ့အသက်ရှည်ကျမရွှေလန်းစွာနဲ့မင်္ဂလာနှစ်သစ်ဖြစ်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးလိုက်ပါတယ်ရှင်ဆုတောင်းပေးလာတဲ့နောက်ထပ်သောရရှင်တယောက်ကတော့အအောင်ဆိုတဲ့သောရရှင်မှာသူကတော့ဒီဆိုရှယ်မီဒီယာတွေမှာတယောက်နဲ့တယောက်ပို့လာကြတဲ့ဒီနှုတ်ခွန်းဆက်တပ်ပုံလေးကိုပို့လာတာပါဒါမဲ့လေသူ့ရဲ့စာသားလေးကအတိတ်ပဲပြေဝါလုံးတော့အားလုံးအတွက်လည်းမျှဝေပေးချင်ပါရဲ့နော်သူကဘရောက်ခက်တွေဝင်နေတဲ့ဒီငွေဖလားကြီးတစ်ခုနဲ့အောက်မှာစာကတော့နှစ်သစ်မှာပျော်ရွှင်ပါစေတဲ့ခေါင်းစဉ်တက်ထားပါတယ်ပြီးတော့နှစ်ဟောင်းကမကောင်းတော့အကုသိုလ်များပပျောက်ပြီးတော့နှစ်သစ်မှာကောင်းကျိုးချမ်းသာကြက်တည်မင်္ဂလာဖျားဖျားအဝဝပြည့်စ ြည့်စုံနိုင်ကြပါစေတဲ့ဆုတောင်းပေးလာတာပါအားလုံးနဲ့ဒီဆုတောင်းလေးတွေကလို့နေ့တမှာပျော်ရွှင်ပါစေမင်္ဂလာရှိတဲ့နေ့တစ်နှစ်ကိုလည်းပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင်ဦးကျော်မြင့်ကလည်းမြန်မာနှစ်ဆန်းတရနေ့မှာကောင်းကျိုးချမ်းသာတွေရရှိခံစားကြပါစေချစ်မိတ်ဆွေများဆိုပြီးတော့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့အားလုံးကိုစားကျေးဇူးတင်ကြောင်းပြောချင်ပါတယ်ချစ်ယူရဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါနှစ်တကာစပြီးတော့ VOA ဝိုင်းတော်သားတွေအားလုံးကိုစိတ်နှပြကျမ်းမာချမ်းသာကြပါစေတဲ့ထပ်တူပြန်ပြီးတော့ဆုတောင်းပေးပါရစေရှင်ခွန်ကြတော်လဝံကတော့တင်းငိမ့်အေးချမ်းသာရတဲ့မြန်မာနှစ်သစ်ပါ VOAဝိုင်းတော်သူဝိုင်းတော်သားတွေအားလုံးရှင်လန်းချမ်းမြေ့ကြပါစေတဲ့ဟုတ်ကဲ့အားလုံးတွေဒီလိုတင်းငိမ့်အေးချမ်းသာရတဲ့နှစ်သစ်ဖြစ်ပါစေလို့ကျွန်မပြန်ပြီးတော့ဆုတောင်းနေမိပါတယ်ဒူဝမ်မရန်ထွန်းအောင်ကတော့ Good Morning View Burmese News တဲ့မင်္ဂလာနေ့နဲ့ခင်ပါလို့နှုတ်ခွန်းဆက်လိုက်ရင်းနဲ့ Happy မြန်မာ New Year to you God bless all of you တဲ့ပျော်ရွှင်ပွဲရမြန်မာနှစ်သစ်ဖြစ်ပါစေအားလုံးကိုဖျားသခင်ကောင်းချီးပေးပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်โอเคပြည့်ရဲ့ဆုနဲ့ပြည့်ပါရစေရှင်တပါမြေဆွတဲ့တော်ရရှင်ကတော့လူကိုလူလိုမြင်နိုင်တဲ့လူပောင်လူလောကကြီးကိုတည်ဆောက်နိုင်တဲ့လူစွာအရင်းမြစ်တွေဖြစ်ထွန်းလာပါစေတဲ့နှစ်တမာဆူတောင်းလာတာပါမက်ကွေးဆွတဲ့တော်ရရှင်ကလည်းမြန်မာနှစ်ဆန်းတရနေ့မှာစာရီကောင်းကျိုးလူရာဆန္ဒတွေပြေဝါကြပါစေ VOE တဲ့ Soul Love ဆွတဲ့တော်ရရှင်ကတော့မင်္ဂလာပါ VOE ခင်ဗျာမြန်မာနှစ်တမာမြန်မာနိုင်ငံသူနိုင်ငံသားအားလုံးစိတ်ကျမ်းမှာကိုချမ်းသာရှိကြပါစေ။လိုရပန်းနိုင်ကိုလည်းဘေးကင်းရင်းနဲ့အမြဲဆုံးရောက်ရှိနိုင်ကြပါစေခင်ဗျာတဲ့။ပြီးတော့သူကဗီဒီယိုလေးမြန်မာပြည်သူပြည်သားတွေအတွက်သတင်းကောင်းတွေအမြဲတင်ဆက်နိုင်ပါစေဗျာတဲ့။ကျေးဇူးပါဗီဒီယိုတဲ့။ဟုတ်ကဲ့ပါ။သတင်းကောင်းတွေအမြဲဆုံးတင်ဆက်ပေးကြပါရစေ။သူ့လိုပဲမြန်မာနိုင်ငံသူနိုင်ငံသားအားလုံးစိတ်ကျမ်းမှာကိုချမ်းသာရှိကြပါစေလို့လည်းထပ်တူဆန္ဒပြုမိပါရစေ။ဒါစီစီဝင်းဆိုတဲ့တော်ရှင်ကတော့မြန်မာနှစ်တကူအခါသမယမှာနှလုံးစိတ်ဝမ်းအေးချမ်းကြပါစေဆိုပြီးတော့ဆူတောင်းပေးလာတာပါဝင်းမာဆိုတဲ့တော်ရှင်ကလည်းနေတိုင်းနားထောင်နေပါတဲ့အမကြီးတဲ့နှစ်သစ်မှာ view မိသားစုတွေကျန်းမာကြပါစေလို့ဆူတောင်းပေးပါတယ်တဲ့ဟုတ်ကဲ့ပါမဝင်းမာကြီးကျေးဇူးအထူးတင်ပါတယ်နော်ဘေးရန်ကြီးကင်းရွှေလန်းချမ်းမြေ့ပါစေလို့ပြန်ပြီးတော့ဆူတောင်းပေးချင်ပါတယ်ဒါတဲ့ VOA ကိုစာရေးနေကြတော့ရှင်ဦးအောင်စာသူရေးလာတဲ့စာကိုလည်းဖော်ပြပေးချင်ပါတယ်နော်သူကတော့ VOA ကိုနားဆင်ရတာအင်တာနက်ဈေးတွေကြီးလွန်အကြီးလို့မတက်နိုင်ဘူးဖြစ်နေတယ်လို့ရေးလာတာပ
ါ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးမင်္ဂလာပါခင်ဗျာအင်တာနက်သုံးဆွဲခါနှုန်းတစကြော်တက်သွားတော့ VOA ကို Facebook YouTube တွေကနေပြီးတော့နားမထောင်နိုင်တော့ပဲ Podcast ကနေ download ဆွဲပြီးတော့နားထောင်နေရတဲ့ဘဝရောက်နေပါပြီခင်ဗျာဘာပဲဖြစ်ဖြစ်သတင်းတွေနဲ့အစီအစဉ်ကောင်းတွေကိုတင်ဆက်ပြီးတဲ့ view ကိုတော့အလွတ်မပြီးအမြဲနားထောင်ပြစ်ပါတယ်အစီအစဉ်အားလုံးကိုလည်းသဘောကျနှစ်သက်ပါတယ်ဘာသာယူဝါဒမတူညီမှုတွေနိုင်ငံရေးယူဆကွဲပြားမှုတွေလူမျိုးရေးအသားအရောင်ခြားနားမှုတွေကြားဖြစ်ပေါ်လာတဲ့ပြည်တွင်းပြည်ပပြည်ပခါတွေအများဆုံးငြင်းညာစွာအဆုံးတတ်နိုင်ကြပါစေလို့ဆုတောင်းရင်းနဲ့အဆိုတော်ချမ်းမြေအောင်ရဲ့ချစ်ချင်းလက်များကမ်းလိုက်ပါတခြင်းကိုထုတ်လွှင့်ပြပါလို့တောင်းဆိုချင်ပါတယ်စစ်ပွဲကြောင့်ဖြစ်ပေါ်လာတဲ့အပြစ်မဲ့ပြည်သူတွေကလေးငယ်တွေဖူဖွားရီဒုက္ခအများဆုံးအဆုံးတတ်နိုင်ပါစေ VOE ဝိုင်းတော်သူဝိုင်းတော်သားမြန်မာပြည်သူပြည်သားကဘာသူကဘာသားအားလုံးကိုယ်စိတ်နှပြရှင်လန်းချမ်းမြေ့နိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ
်ဟုတ်ကဲ့စစ်ပွဲကြောင့်ဖြစ်လာတဲ့ဒုက္ခတွေလည်းအများဆုံးအဆုံးတတ်နိုင်ပါစေလို့သူ့လိုပဲဒီနှစ်သစ်မှာဆုတောင်းချင်ပါတယ်ဒီတော်ရရှင်ကိုလည်းပြန်ကြားရမယ်ဆိုရင်တော့ကျမတို့ VOE ကနေပြီးတော့အစီအစဉ်တွေထုတ်လွှင့်နေတဲ့နေရာမှာအခုလောလောဆယ်အစီအစဉ်တွေကြက်တဲ့အတွက်ကြောင့်မို့ကျမတို့ဒေတာတချင်းဒေးလက်ဆောင်ကဏ္ဍကိုခဏရပ်ထားပါတယ်နော်ဒါမဲ့လည်းဒီတော်ရရှင်ဆူတောင်းပေးထားတဲ့အကြောင်းအရာလေးလည်းအားလုံးကြားစီခြင်းလို့ဒီစာလေးကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်သူကအများဆုံးငြိမ်းချမ်းစွာနဲ့ပြိပခါရဲ့အဆုံးတတ်နိုင်ကြပါစေလို့ဆူတောင်းရင်းနဲ့တချင်းတောင်းလာတာဖြစ်ပါတယ်ဒါကြောင့်မို့တချင်းလွှင့်ပေးလို့မရပါဘူးလေဒီစာလေးဖော်ပြလိုက်ပါတယ်နော်သူ့လိုပဲဒေးတောင်းလာနောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးစီမားရရှင်အမေရိကန်ပြည်အောင်စု Fort Wayne ကမက်ခင်ဆန်ရဲဖြစ်ပါတယ်မေးသနာကျော်ရဲ့သတင်းနားထောင်တာတည်းမပြတ်နားထောင်တဲ့ပရိသတ်တူပါနှစ်ပေါင်း30ရှိပါပြီအခုကျမခမိုးရဲ့မွေးနေ့ကဧပြီလ29ရက်နေ့ပေါ်တယ်မွေးတဲ့တခြင်းလေးတပုတ်တောင်းချင်ပါတယ် ဦးဝင်း နိုင်ဦး အသက် 63 နှစ်ဝင်းနေအတွက်စစ်စနီးခင်ဆန်းနွယ်ပါတယ်မိမိပါနဲ့ကျေးဇူးပါဆိုတော့ ဒေးတောင်းလာပါတယ်တဖွဲ့လုံးစိတ်ချမ်းသာပျော်ရွှင်ကြပါစေဆိုပြောလဲဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါအမခင်ဆန်းနွယ်ရေအခုလိုမျိုးနှစ်ပေါင်းများစွာအားပေးလာတာကျေးဇူးပါနော်ဒေးသချင်းတောင်းလာတာလည်းကျေးဇူးပါဒါမဲ့ဒီမှာအာနာမီတာကကျမတို့အတန်နှွင့်အစီအစဉ်ခဏတချို့အစ်ထက်ထဲထားလို့အချိန်ချက်ပြီးတော့ဒေးသချင်းခဏကိုလောလောဆယ်ခဏရက်ထားရဲဆိုတော့ပါအမကြီးဒါကြောင့်မလို့စာလေးတော့ဖော်ပြပေးလ ဒီတစ်ပတ်ဒီမှာလည်းရက်ချင်ပါတယ်เนาะတို့ရရှင်နေပို့ပြတော့ကောင်းမွန်အဆင်ပြေတဲ့နေ့တစ်ညစနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ဘာလို့ပြည်ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewy Bambi's News ဆိုတဲ့ Viewy မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Viewy မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါသေး။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါသေး။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ရပြီးအခုဒီခါတော့မန်းညိုလင်းတင်ဆက်မဲ့သတင်းတွေတဲကသုတအစီအစဉ်ကိုနားဆင်ကြည့်အောင်ပါခင်ဗျာ
ဥရောပသမဂ္ဂကိုဥရောပတိုက်ထဲမှာရှိတဲ့နိုင်ငံတွေအချင်းချင်းကြားမှာဒေသရင်းလုံခြုံရေးငြိမ်းချမ်းရေးစီးပွားရေးစတာတွေပဲဆုံးဖွံ့ဖြိုးတိုးတက်စီဖို့နဲ့ဒေသရင်းနေထိုင်ကြတဲ့ပြည်သူလူထုတွေဒီမိုကရေစီထွန်းကားပြီးလွတ်လပ်ပြီးတရားမျှတတဲ့တရားဥပဒေစိုးမိုးမှုတွေရှိစေဖို့ရည်ရွယ်ပြီးဥရောပနိုင်ငံတွေစုပေါင်းဖွဲ့စည်းခဲ့ကြတဲ့အင်အားကြီးအဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။ဒါ့အပြင် EU မှာပါဝင်တဲ့အဖွဲ့ဝင်နိုင်ငံတွေအားလုံးအနေနဲ့ကုန်စင်းလုံးတည်ငြိမ်ပြီးသာရူညီမျှတဲ့စီးပွားရေးတိုးတက်လာစေဖို့လူနေမှုစနစ်တွေမြင့်မားလာစေဖို့တဘာဝပတ်ဝန်းကျင်ကိုစုပေါင်းထိန်းသိမ်းကြဖို့သိပ္ပံနည်းပညာတွေထွန်းကားလာစေဖို့မတူကွဲများတဲ့ယဉ်ကျေးမှုဓလေ့ထုံးစံတဲ့ဘာသာစကားတွေကိုလေးစားလိုက်နာကြဖို့ဆိုတဲ့ရည်ရွယ်ချက်တွေကလည်းအဓိကပါဝင်ပါတယ်။အဲဒီနောက်မှာတော့ကမ္ဘာတစ်ဝှမ်းဒီမိုကရေစီဖော်ဆောင်ရေးနဲ့ငြိမ်းချမ်းရေးကျန်းမာရေးပညာရေးယာဉ်ဥရုထိန်းသိမ်းရေးလုပ်ငန်းတွေအတွက်ကိုပါပံပိုးကူညီဆောင်ရွက်လာပါတယ်။ဒုတိယကမ္ဘာစစ်ကြီးပြီးတဲ့နောက်ပိုင်းနှစ်တွေကစပြီးစီးလုံးညီညွတ်တဲ့ဥရောပနိုင်ငံတွေအားလုံးစုပေါင်းပါဝင်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်နိုင်ဖို့စင်စဲမပြတ်ကြိုးပမ်းခဲ့ကြတာပါ။ပထမဆုံးအဆင့်အနေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နိုင်ဖို့1958ခုနှစ်မှာ European Economic Community EEC လို့ခေါ်တဲ့ဥရောပစီးပွားရေးဆိုင်ရာလူမှုအဖွဲ့အစည်းကို Belgium, Germany, ပြင်သစ်Italy, Luxembourg, Netherlands စတဲ့နိုင်ငံ6နိုင်ငံနဲ့စတင်ထူထောင်ခဲ့ပါတယ်။
အဲ့ဒီနောက်ဥရောပနိုင်ငံတွေအများစုပါဝင်လာကြပြီး1993ခုနှစ်မှာတော့ European Economic Community EEC ကနေ European Union EU ဆိုပြီးအဖွဲ့အစည်းပြောင်းလဲခဲ့ပါတယ်။ 2020 ခုနှစ်ဇန်နဝါရီလ31ရက်နေ့မှာတော့ United Kingdom UK ဟာ EU အဖွဲ့ကနေနှုတ်ထွက်ခဲ့ပါတယ်။ အခုလောလောဆယ်မှာတော့ဥရောပသမဂ္ဂမှာအဖွဲ့ဝင်နိုင်ငံပေါင်း 28 နိုင်ငံရှိပါတယ်။ အဲ့ဒီနိုင်ငံတွေကတော့ Austria, Belgium, Bulgaria, Croatia, Cyprus, Czechia, Denmark, Estonia, Finland, Pyeongtaek, Germany, Greece, Hungary, Ireland, Italy, Latvia, Lithuania, Luxembourg, Malta, Netherlands, Poland, Portugal, Romania, Slovakia, Slovenia, Spain, Sweden ဖြစ်ကြပါတယ်။ဥရောပသမဂ္ဂရဲ့တရားဝင်ဘာသာစကားကိုတော့ 24 မျိုးသတ်မှတ်ထားပါတယ်။ဥရောပသမဂ္ဂရဲ့ဘုံငွေကြေးစနစ်အဖြစ်လဲယူရိုငွေကို 1999 ခုနှစ်မှာသတ်မှတ်ကျင့်သုံးခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံ 28 နိုင်ငံထဲက 19 နိုင်ငံဟာယူရိုငွေကြေးစနစ်ကိုသုံးစွဲကြပါတယ်။ဥရောပကိုအလဲပတ်သွားတဲ့အခါဥရောပသမဂ္ဂရဲ့ Schengen လို့ခေါ်တဲ့ဗီဇာကိုလျှောက်ထားနိုင်ပြီးတော့အဲ့ဒီဗီဇာရှိရင်သတ်မှတ်ထားတဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ကိုတည်ထက်ဗီဇာထပ်ယူစရာမလိုပဲသွားလာနိုင်မှာပါ။ဥရောပသမဂ္ဂမှာဥရောပပါလီမန်ဥရောပကောင်စီဥရောပသမဂ္ဂကောင်စီဥရောပကော်မရှင်ဥရောပဗဟိုဘဏ်အပါအဝင်စီမံအုပ်ချုပ်မှုဆိုင်ရာကဏ္ဍကြီး 5 ခုရှိပါတယ်။ဥရောပသမဂ္ဂရဲ့အဓိကအကြဆုံးမန်နိုင်ကြီးသုံးခုဖြစ်တဲ့ဥရောပပါလီမန်ဥရောပကောင်စီနဲ့ ဥရောပကော်မရှင်တို့မှာဥက္ကဋ္ဌတဦးစီထားရှိပြီးအင်းယူရဲ့လုပ်ငန်းတာဝန်တွေကိုဦးဆောင်လုပ်ကိုင်ကြပါတယ်။အင်းယူဥရောပသမဂ္ဂဟာဥရောပတဝန်ပြန်လည်တည်မြဲရေးငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့လူ့အခွင့်အရေးလှုပ်ရှားမှုတွေအတွက်နိုဘယ်ငြိမ်းချမ်းရေးဆုကို2019မှာရရှိခဲ့ပါတယ်။မင်းယိုလင်တင်ဆက်တဲ့သတင်းတွေကသုတအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ထူးခြားစံပြသတင်းများကဏ္ဍ
online ပေါ်မှာနာမည်ကြီးနေပါတယ်။ဂျာမနီနိုင်ငံဘာလင်မြို့ကဒရိတ်ဆန်ယုံမှာတော့ကမ္ဘာအသက်အကြီးဆုံးမြောက်ဝန်ကြီးကအသက်65နှစ်ပြည့်သွားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုငိမ့်ညက်နဲ့မက်ခင်ဖြူတွေးတို့ကပြောပြမှာဖြစ်ပါတယ်ဗျာ
။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာစစ်ပစ်ခံထားရလို့ခဲယူထားတဲ့ Quickly နှစ်ကောက်ဟာဒေသတွင်းနဲ့ online မှာနာမည်ကျော်ကြားလူကြိုက်များနေပါတယ်။တက်ကြက် Olivia လို့နာမည်ပေးထားတဲ့ Quickly တကောင်ကတော့အမွေးအညိုရောင်တဲ့ Quickly ဖြစ်ပြီးအသက်၄နှစ်ရှိပြီလို့ခန့်မှန်းရပါတယ်။ Rio Governador ကျွန်းကဆဲစကန်တစ်ခုကို2019ခုနှစ်ကတရားရုံးနဲ့အားနေပြီးရောက်လာခဲ့တာပါ။အဲ့ဒီစကန်ကရဲမှုခရစ်စတီယာနိုအိုလီဗီယာကစေးကုဆောက်ရှောက်ပေးထားပြီးတော့သူ့နာမည်ပေးထားခဲ့ပါတယ်။အဲ့ဒီအချိန်ကလေးကသူ့သခင်တဲ့နောက်ကိုတကောက်ကောက်လိုက်နေခဲ့ပြီးတော့ရဲတပ်ဖွဲ့ကလည်းဝင်ထားပါတယ်။သူ့ရဲ့ Instagram အကောင့်မှာတော့ရဲဝတ်စုံနဲ့ခွေးကလေးရဲ့ပုံနဲ့ဗီဒီယိုကို follower အများစောင့်ကြည့်သူ4000ခွဲကျော်ရှိပါတယ်။နောက်ထပ်ခွေးလေးတစ်ကောင်ကတော့ကာရာမဲလူလို့ခေါ်ပြီးသူ့ရဲ့အမွေးအညိုရောင်ကြောင့်ပေးထားတဲ့နာမည်လည်းဖြစ်ပါတယ်။တရားရနေတဲ့ဒီခွေးလေးကိုတော့ပြီးခဲ့တဲ့နှစ်ကမိသားတက်ဖွဲ့ကကောက်ယူမွေးစားထားခဲ့တာပါအသက်17နှစ်ရှိပြီဖြစ်တဲ့ဒီခွေးရဲ့ Instagram အကောင့်မှာအမည်ဆောင်ကြည့်သူ follower က 28,000 လောက်ရှိပါတယ်ကာရာမဲလိုလေးကတော့အသက်ကြီးပြီဖြစ်တာကြောင့် Olivia လောက်မတက်ကြွပေမဲ့လည်း online ပေါ်မှာရန်ပုံငွေရှာဖွေရေးလှုပ်ရှားမှုအမျိုးမျိုးနဲ့စီယုံလှုပ်ဆောင်မှုအတော်များများကိုလှုပ်ဆောင်နေပါတယ်ရှင
်ဂျာမနီနိုင်ငံဘာလင်မြို့ကတိရစ္ဆာန်ရုံမှာကမ္ဘာအသက်ကြီးဆုံးဂေါ်ရီလာမျိုးဝင်ကြီးရဲ့အသက်65နှစ်ပြည့်မွေးနေ့ကိုဧပြီလ13ရက်နေ့ကကျင်းပခဲ့ပါဗျာ။အာဖရိကတိုက်အနောက်ဖက်အနိုင်ပိုင်းဒေသတွေမှာတွေ့ရတဲ့ Western Lowland Gorilla တွေဟာပုံမှန်အားဖြင့်တောထဲမှာဆိုရင်ပြင်းပြအသက်အနှစ်40လောက်အထိပဲနေရလေရှိပြီးတော့အသက်65နှစ်ဟာအလွန်ထူးခြားတဲ့သက်တမ်းဖြစ်ပါတယ်လို့ဘာလင်တိရစ္ဆာန်ရုံတာဝန်ရှိသူတူဦးကပြောပါဗျာ။သူ့မွေးနေ့ကိတ်ကိုတော့ထမင်းတွေ၊ဒိန်ကဲတွေနဲ့ဟင်းသီးဟင်းရက်တွေblueberry တွေနဲ့ဖန်တီးထားတဲ့ကိမုတ်တလုံးဖန်တီးပေးခဲ့တာပါ Western Lowland Gorilla တွေဟာသူတို့ရဲ့သဘာဝစကြဝဠာတွေလည်းတဖြည်းဖြည်းကျင်းမြောင်းလာပြီးတော့မျိုးတုံးပြောက်ကွယ်တော့မယ့် Andean နဲ့လည်းရင်ဆိုင်နေရတယ်လို့ဘာလင်တိရစ္ဆာန်ရုံးကပြောပါတယ
်ပထမဦးဆုံးအာကာသတဲ့လူသားတွေသွားနိုင်ခဲ့တာ68နှစ်ပြည့်အချိန်မှအနေနဲ့ဒ
တူကီနိုင်ငံအာရနာမျိုးကကပတ်အသားပြားစားတောက်ဆိုင်ပန်ရှင်တယောက်ဟာအာကာသတွေကိုကပတ်တစ်ခုလွှတ်တင်ခဲ့ပါတယ်။ရာစာအိုင်ဒီနဲ့သူ့ရဲ့တငယ်ချင်းတွေဟာပိုက်လုံးပုံစံအသားပြားကပတ်အဆက်တစ်ခုကိုဖော့ပြားပေါ်မှာတင်ပြီးအထူးပြုလုပ်ထားတဲ့တစ်တာတစ်ခုနဲ့အတူအာကာသတွေကိုလွှတ်တင်ခဲ့တာပါ။အဲ့ဒီတစ်တာထဲမှာကင်မရာနဲ့ဘယ်နေရာကိုရောက်နေမှန်းသိရအောင်ခြေရာခံနိုင်တဲ့ပစ္စည်းတွေထည့်သွင်းထားပြီးတော့အာကာသတွေကပြင်းထန်တဲ့ရာသီဥတုတန်းကိုခံနိုင်အောင်အထူးပြုလုပ်ထားပါတယ်။ဟီလီယမ်တန်းတွေထည့်ထားတဲ့ဘောလုံးတစ်ခုနဲ့တဝဲချီလွှတ်တင်ခဲ့ပြီးတော့ဘောလုံးဟာ၃နာရီအကြာမှာအမြင့်မိုင်၂၅မိုင်လောက်ကြီးပြန်တန်းခဲ့ပါတယ်။အဲ့ဒီနောက်ဘောလုံးပေါက်သွားပြီးလွှတ်တင်တဲ့နေရာကနေ85မိုင်အကွာပင်လယ်ထဲပြန်ကျခဲ့ပါတယ်။အခုတစ်ခေါက်မအောင်မြင်ခဲ့ပေမဲ့လို့လည်းနောက်တစ်ခါထပ်ကြိုးစားအောင်မယ်လို့အိုင်ဒင်ကပြောပါတယ်။ဆိုဗီယက်အာကာသယင်မူယူရီဂါဂါရင်1962ခုနှစ်ဧပြီလ12ရက်နေ့ကအာကာသတွေကိုပထမဦးဆုံးရောက်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂကအဲ့ဒီနေ့ကိုနိုင်ငံတကာအာကာသခီးသွွားနေ့အဖြစ်သတ်မှတ်ထားပါတယ်။အာကာသရဲ့နယ်နိမိတ်အစအတိအကျမရှိပေမဲ့လို့လေကုလသမဂ္ဂကကမ္ဘာပြင်ကနေ66မိုင်အထက်လေယာဉ်တွေမပြန့်တန်းနိုင်တဲ့နေရာကနေအာကာသစတင်တယ်လို့သတ်မှတ်ထားပါတယ်ရှင်။
အိန္ဒိယနိုင်ငံအရှေ့ပိုင်းကကလကတာမြို့မှာ HIV ပိုးရှိသူတွေစုပေါင်းပြီး Coffee Positive နာမည်နဲ့ပထမအဆုံး Coffee ဆိုင်လေးတစ်ခုဖွင့်လှစ်ထားပါတယ်။ HIV ပိုးရှိသူတွေကိုခွဲခြားဆက်ဆံပိတ်ပင်မှုတွေကြားကပဲငွေကြေးအရကိုယ်ပါတာကိုရည်တည်အားကိုးနိုင်ဖို့နဲ့ဘဝရည်တည်ရေးအတွက်ရည်ရွယ်တာလည်းဖြစ်ပါတယ်။2018ခုနှစ်ကလေးကစတင်ခဲ့တာဖြစ်ပြီးတော့ HIV ပိုးရှိသူလူငယ်9ယောက်နဲ့စတင်ခဲ့တာပါ။မြေပိုင်ရှင်တွေကနေရာမပေးတာကအစCOVID-19 ကာယောဂါကာလအတွင်းအခက်အခဲမျိုးစုံကိုဖြတ်သန်းခဲ့ရတာပါ။ဆိုင်းမာလာရောက်စားသုံးသူတွေကိုဆိုင်းရဲ့ကျင့်ဝတ်အရသူတို့ရဲ့ဝန်ထမ်းတွေဟာ HIV ပိုးရှိသူတွေဖြစ်ကြောင်းအသိပေးပါတယ်။တချို့တွေကတော့အဲ့ဒီလိုအသိပေးလိုက်ရင်ယုံကြည်မှုကင်းမဲ့သွားတတ်ကြပေမဲ့လည်းတချို့တွေကတော့လက်ခံပြီးကျေနပ်ကြပါတယ်။
ကိုညင်းညင်းတို့တင်ဆက်သွားတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VO ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွင်မှဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့ရတယ်ဆိုရင်ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ည9နာရီမှာ VOA အစီအစဉ်တွေကိုထုတ်လွှင့်တဲ့အခါလိုင်းနိုမီတာ19.5 32တို့မှာဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါယူကရိန်းနိုင်ငံရဲ့မဟာဗျူဟာကျစစ်ကမ်းမြို့မာရူပိုကိုယူကရိန်းတို့ထိန်းချုပ်ထားစေပဲလို့ယူကရိန်းဝန်ကြီးချုပ်ဒန်နစ်ရှမီဟာကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်ရုရှားတပ်တွေဝိုင်းထားတဲ့မာရူပိုမှာရှိတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေလက်နက်ချဖို့အတွက်ရုရှားဘက်ကနောက်ဆုံးသတ်မှတ်ချက်ကြော်လွန်သွားပြီးနိုင်ရီအတော်ကြာချိန်မှာပြောကြားလိုက်တာပါG7 ဆက်မှုထိပ်သီးခုနှစ်နိုင်ငံအနေနဲ့ယူကရိန်းကိုဒေါ်လာငွေဘီလီယံ50အကူအညီပေးဖို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီရဲ့စီးပွားရေးအကြံပေးအော်လဲအူစတန်ကိုကတနင်္ဂနွေနေ့မှာပန်ကြားလိုက်ပါတယ်။စစ်ပွဲကြောင့်ယူကရိန်းရဲ့ရာသုံးငွေစင်းမှာနောက်ထပ်6လအတွက်လူငွေပြနေတဲ့အတွက်သမ္မတကအကူအညီတောင်းခံတာဖြစ်ကြောင်းနိုင်ငံတော်ရုပ်တံကနေပြောကြားလိုက်တာပါ။တီရီလင်ကမှာလွန်ခဲ့တဲ့3နှစ်ကျော်ကလူပေါင်း260ကျော်တည်ဆုံးခဲ့ရတဲ့IS2 ရဲ့လှုံ့ဆော်မှုနဲ့ဘုံခွဲတိုက်ခိုက်ခဲ့သူတွေကိုဖော်ထုတ်အရေးယူဖို့နှေးကွေးနေတဲ့အပေါ်သမရနှုတ်ထွက်ရေးတောင်းဆိုဆန္ဒပြသူတွေကဝေဖန်ထောက်ပြလိုက်ကြပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့မတ်တင်ဂီတိုက်ဖြစ်ပါတယ်ခင်ဗျာအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Darrell Smith တို့ဖြစ်ကြပါတယ်VOA ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24/40/51နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နှစ်သက်ကူကာလဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.